Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မတ်လ20ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ Lightometer 1925နဲ့32တို့ကနေဓာတ်ရိုက်နှาศင်နိုင်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမောပ
ါမင်္ဂလာညချမ်းသာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်စုမွန်နဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကမ်းမြောင်ဒေသကိုရိတ်ခါအကူအညီအစ်စ်တွေပေးဖို့မယ်လို့ဗြိတိန်ကပြောပါတယ်ဒီနေ့လုပ်ခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့နေအိမ်လေလံပွဲလေလံဆွဲသူမရှိလို့ပြတ်သွားခဲ့ပါတယ်မြန်မာအရေးအာဆီယံနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီးကတိုက်တွန်းလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးဖို့ချက်တွေထဲမှာဆိုရင်တော့ဒေါ်ဆန်းစုကြည်နေထိုင်တဲ့ချမ်းမတ်54သမိုင်းဝင်နေအိမ်ကိုဒီကနေ့မနက်ပိုင်းမှာကမာယုခရိုင်တရားရုံးရဲ့အစီအစဉ်နဲ့လေလံတီရောင်းချခဲ့ပေမဲ့လေလံဆွဲပြီးတော့ဝယ်ယူမဲ့သူမရှိတာကြောင့်လေလံမအောင်မဲနဲ့ပြီးဆုံးသွားပါတယ်။ဘာကြောင့်လေလံဆွဲသူမရှိရပါသလဲ
။ဒါကကမာယုအမွေကြီးအစ်ကိုပြန်သားနဲ့တိမ်ချနေတဲ့အခါကျတော့ဒီလေလံဆွဲမဲ့လူကြီးကသမိုင်းမှာအမဲတဲ့ဘူးမှမခံနိုင်ရဘူးလေမခံနိုင်ရဘူး။ဘူးဆွဲမဲ့လူဆိုရင်တော့မှဒါသမိုင်းမှာအမဲတဲ့ကြီးဖြစ်သွားမယ်။
ဒီသတင်းအပြည့်အစုံမကြခင်မှာတင်ဆက်ပေးပါမယ်ရှင်။နောက်ကြောင်မဲဘက်မှာတော့စစ်သားစုတောင်းမဲ့ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေစိုးရိမ်နေပါတယ်။ဒီလိုစစ်မှုထမ်းဥပဒေစပြီးတော့အသက်ဝင်မှုအတွက်မြန်မာနိုင်ငံမှာစစ်မှုထမ်းစည်းရင်းတွေကောက်ခံနေတာကြောင့်ရတဲ့နီးလန့်နဲ့ပြည်ပထွက်ခွာတဲ့လူငယ်တွေများလာပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရည်စုံကတော့ထိတ်တက်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
ဂါဇာကမ်းမြောင်ဒေသကိုရိတ်ခါအကူအညီအစ်စ်တွေပေးဖို့မယ်လို့ဗြိတိန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဂါဇာမှာလူသားချင်းစာနာမှုအကူအညီနဲ့အပြစ်ခတ်ရက်စဲရေးအစ်စ်ကိုတိုးမြှင့်ဖို့အတွက်အမေရိကန်ကတာဝန်ရှိသူတွေနဲ့အစ္စရေးဘက်ကအရာရှိတွေဟာရှေ့လာမဲ့သတင်းပတ်ထဲမှာဆွေးနွေးမှုမတိုင်ခင်မှာပဲဗြိတိန်ကအခုလိုကြေညာလိုက်တာပါ။ကမ္ဘာစားနပ်ရိတ်ခါအစီအစဉ်အဖြစ်ဂျော်ဒန်နိုင်ငံရဲ့အကူအညီနဲ့ဗြိတိန်နိုင်ငံကရိတ်ခါတန်ချိန် 2000 ကျော်ကိုပို့ဆောင်လိုက်ပါတယ်လို့ဗြိတိန်နိုင်ငံသား၏ဝန်ကြီးဌာနကပြောပါတယ်ဗြိတိန်နိုင်ငံသား၏ဝန်ကြီးဒေးဗစ်ကမ်မရွန်ကလည်းဂါဇာမှာဖြစ်နေတဲ့ဆင်းရဲဒုက္ခတွေအဆုံးသတ်ဖို့အတွက်ဆိုရင်ဂါဇာကမ်းမြောင်ကိုရွေးရှားနေတဲ့အကူအညီတွေစီးဆင်းတာကိုဆက်လက်ထိန်းသိမ်းထားဖို့နဲ့ WFP ကပေးပို့တဲ့အကူအညီတွေကအလွန်အရေးကြီးတယ်လို့ပြောပါတယ်အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကလည်းစစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်တွေပြန်လွှတ်ပေးရေးနဲ့ဂါဇာကမ်းမြောင်ဒေသမှာတိုက်ပွဲတွေရပ်တန့်ရေးအတွက်ဆော်ဒီအာရေဗျာနဲ့အီဂျစ်မှာသတင်းပတ်ဒီသတင်းပတ်တွင်တွေ့ဆုံဆွေးနွေးမယ်လို့ပြောထားပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကတော့အစ္စရေးအနေနဲ့ရာဖာဒေသမှာရှိတဲ့စစ်သွေးကြွတွေရဲ့တက်စခန်းတွေကိုအပိသက်ရှင်းလင်းတာကလွဲလို့တခြားနည်းလမ်းမရှိဘူးလို့ပြောပါတယ်။ဂါဇာမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုဆိုရင်ပါလက်စတိုင်း 32,000 နီးပါးသေဆုံးခဲ့ရပြီးတော့အဲ့ဒီထဲမှာ၃ပုံ၂ပုံကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဂါဇာကျမ်းမာရေးအရာရှိတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ဟာမတ်တိုက်ခိုက်ရေးတမထောင်ပေါင်းများစွာကိုတုတ်တင်ခဲ့တယ်လို့ပြောထားပါတယ်ရှင်။
အစ္စရေးကိုအားပေးထောက်ခံနေတဲ့သမ္မတဂျိုးဘိုင်ဒန်အပေါ်မှာမကြေမနက်ဖြစ်နေကြတဲ့အမေရိကန်မွတ်စလင်တွေကအင်ဖြူရာမှာဒီနှစ်ကျင်းပမယ့်အစ္စလမ်ဘာသာဝင်တွေရဲ့ရမန်ဒန်ဥပုသ်ကာလနဲ့အစ်ပွဲတော်အခမ်းအနားတွေမှာပါဝင်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဂါဇာဒေသမှာအ мян ဆုံးအပြစ်ခတ်ရက်ဆဲဖို့အမေရိကန်အစိုးရကဂျိုးဘတ်မှုကိုလည်းဖိအားပေးနေကြတာပါ။အင်ဖြူရာကအခမ်းအနားအတွက်ဖိတ်ကြားစာလက်ခံရရှိတဲ့အခါမှာတော့အမေရိကန်မွတ်စလင်ခေါင်းဆောင်တွေအနေနဲ့မတက်ရောက်ပဲညင်းကြလိမ့်မယ်လို့ယူဆကြောင်းအမေရိကန်အစ္စလမ်ဆက်ဆံရေးကောင်စီ CAIR ရဲ့အစိုးရပိုင်းဆိုင်ရာဌာနဒါရိုက်တာရောဘတ်မက်ကောကပြောပါရယ်ဂါဇာဒေသမှာအမြဲတမ်းအပြစ်ခတ်ရစေးရေးအ мян ဆုံးသဘောတူညီချက်ရအောင်လုပ်ဖို့မွတ်စလင်အတိုင်းဝိုင်းရဲ့တောင်းဆိုချက်ကိုအကောင့်ထဲမဖော်နိုင်တာကြောင့်အခုလိုဆုံးဖြတ်ရတာလို့ VOA ကိုပြောပါရယ်အင်ဖြူရာမာဒီနှစ်ကျင်းပမဲ့ရမန်ဒန်ပွဲတော်အခမ်းအနားအစီအစဉ်တွေကိုရှော့ချဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ပြောခွင့်ရပုဂ္ဂိုလ်ကရင်ရင်ပီယာကတော့ဘာမှကြေညာထားတာမရှိကြောင်းပြောထားပါရယ်ဥပုဘ်ကာလစတင်ချိန်သမ္မတဘိုင်ဒန်ရဲ့ထုတ်ပြန်ချက်မှာတော့ပါလက်စတိုင်းပြည်သူတွေရဲ့ဒုက္ခတွေဟာမွတ်စလင်အများပြားရဲ့ရင်ထဲမှာရှေ့ဆုံးကနေနေရာယူထားကြလိမ့်မယ်ဆိုပြီးတော့ပြောဆိုထားပါရယ်ရှင်
American သမ္မတရွေးကောက်ပွဲအတွက်ပါတီတွင်ကိုယ်စားလှယ်လောင်းရွေးချယ်ပွဲတွေကို Florida ပြည်နယ်အပအဝင်ပြည်နယ်၅ခုမှာမနေ့ March 19ရက်နေ့ကကျင်းပခဲ့တာမှာအများမျှော်လင့်ထားတဲ့အတိုင်းလက်ရှိသမ္မတ Joe Biden နဲ့သမ္မတဟောင်း Donald Trump တို့အတီးအီးအနိုင်ရရှိခဲ့ပါတယ်။ Arizona, Florida, Illinois, Kansas နဲ့ Ohio ပြည်နယ်တွေမှာကျင်းပခဲ့တဲ့ဒီပါတီတွင်ရွေးကောက်ပွဲတွေမှာ Republican Party ကသမ္မတဟောင်း Donald Trump ကိုရိုင်း Florida ပြည်နယ်ကမဲဆန္ဒရှင်ဖြစ်မဲပေးခဲ့တာပါ။သမ္မတဟောင်း Trump ကတော့ပါတီတွင်မှာနောက်ဆုံးပြိုင်ဘက်ဖြစ်ခဲ့တဲ့ကုလသမဂ္ဂတန်အမတ်ကြီးဟောင်းနီကီဟဲလီကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပဲသမ္မတလောင်းရွေးချယ်ပွဲတွေကနေနှုတ်ထွက်သွားခဲ့တဲ့အတွက်ကြောင့်အခုဆိုရင်နောက်ဆုံးရွေးချယ်ပွဲတွေမှာပြိုင်ဘက်မရှိတော့ဘဲတဦးတည်းရှင်ပြိုင်ခဲ့တာပါဒီမိုကရက်တစ်ပါတီဘက်မှာလည်းလက်ရှိသမ္မတဂျိုးဘိုင်ဒန်ကိုအစပိုင်းကတည်းကထိထိရောက်ရောက်ရှင်ပြိုင်နိုင်တဲ့သူမရှိခဲ့တဲ့အတွက်ကြောင့်မလို့ပါတီတွင်ရွေးချယ်ပွဲတွေမှာဇက်တိုက်အနိုင်ရရှိနေပါတယ်ဒါကြောင့်လည်းလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာပါတီကြီးနှစ်ခုစလုံးအတွက်ကိုယ်ပါတီအသီးသီးကိုသူတို့နှစ်ဦးကပဲကိုစားပြုရှင်ပြန်ရဖို့တေချာတဲ့လောက်ဖြစ်သွားပြီးတော့2020ရွေးကောက်ပွဲတကြော့ပြန်မှာပြင်မြင်ကြရမယ်လို့လည်းနိုင်ငံရေးသူတည်တီတွေကခံမှန်းပြောဆိုနေကြပါရဲ့ရှင
်။တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးအပေါ်ယူကရိန်းကိုရုရှားကျူးကျော်တဲ့စစ်ပွဲထက်ပိုပြီးတော့မှအန္တရာယ်ကြီးတဲ့အကြောင်းပန်တဂွန်စစ်ဌာနချုပ်ရဲ့ထိပ်တန်းအရာရှိတဦးကသတိပေးပြောဆိုလိုက်ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအင်ဒိုပစိဖိတ်ဒေသလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအီလိုင်းရက်နာကဒီကနေ့ဗုဒ္ဓဖူးနေ့အော်လွတ်တော်လက်နက်ကိုင်တပ်ဖွဲ့ရေးရာကော်မတီခွဲရဲ့ရှေ့မှောက်ကြားနာပွဲမှာတပ်သေးထွက်ဆိုဖို့ပြင်ဆင်နေပြီးတော့အခုလိုမျိုးကြိုတင်သတိပေးလိုက်တာပါ။တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးအပေါ်အပြစ်အဝအလေးအနက်ချင်းချောင်းနေတဲ့အကြောင်း VOA ကကြိုတင်လက်ခံရရှိတဲ့အဖွဲ့မိန့်ခွန်းမှာဖော်ပြပါရယ်။အရှိန်နဲ့တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံဘက်ကအန္တရာယ်ကြီးတဲ့အပြုအမူတွေတိုးပြီးတော့လှုပ်လာနေတယ်ဆိုတာကိုလည်း2023ခုနှစ်အတွင်းမှာအင်ဒိုပစိဖိတ်ဒေသလုံခြုံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးကသတိပေးခဲ့ပူပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျ
VOA ရဲ့ဗုဒ္ဓဟူးနေ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်ပြောပြပေးသွားပါမယ်ရှင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အိမ်ကိုဒီကနေ့မတ်လ20ရက်နေ့ကလေလံတင်ရောင်းချခဲ့တာမှာလေလံဆွဲတဲ့သူမရှိခဲ့တဲ့အတွက်လေလံပွဲမအောင်မြင်ခဲ့ပါဘူး။လေလံကျန်းကင်းစည်ကိုမြန်မာကျပ်ငွေ315ဘီလီယံအမေရိကန်ဒေါ်လာတန်း90ဝန်းကျင်နဲ့စတင်ခဲ့ပေမဲ့လေလံဆွဲမဲ့သူမရှိခဲ့တဲ့အတွက်လေလံပွဲမအောင်မြင်ကြောင်းကိုလေလံစီမံခန့်ခွဲတဲ့ဘီလစ်အရာရှိကဒေါက်ဆန်းစုကြည်ရဲ့ခြံရှိမှာပဲကြေညာခဲ့တာပါ။
အင်းမြတ်စားတော့ကျွန်တော်တို့တော့ခါပါတော့ပြန်ပြီးတော့ဒီလံပြစ်ဖို့ရိုးဖို့ပြန်နေပြပါမယ်ကျွန်မရ
အကျေဝန်အားဖြင့်နှစ်ဧကနီးပါးရှိတဲ့ဒီချံကိုလေလံဆွဲဝဲမှုမရှိတဲ့အတွက်ကြောင့်အခုတစ်ကြိမ်ကျင်းပတဲ့လေလံပွဲပြီးဆုံးကြောင်းကြေညာခဲ့ပြီးတော့နောက်ထပ်လေလံပွဲကိုထပ်လုပ်သွားမယ်လို့ပြောပေမဲ့ဘယ်နေ့မှထပ်လုပ်မယ်ဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိပါဘူး။အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ခြံအမှတ်54ခြံထဲမှာရှိတဲ့အဆောက်အုံတွေကိုယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့အတွက်မြည်သူတဦးတယောက်ကမှရောင်းချခြင်းရောင်းချရန်စူးစမ်းခြင်းဖျက်ဆီးခြင်းဖျက်ဆီးရန်စူးစမ်းခြင်းပုံပြောင်းခြင်းပြင်ဆင်ခြင်းမပြုလုပ်ဖို့ကိုတားမြစ်ထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့နေရာအမေရိကန်သမ္မတအိုဘားမားနိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ Hillary Clinton အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့တမိုင်းဝင်အိမ်လေးဖြစ်ပါရဲ့ရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်တွင်းစစ်ကပိုပြီးတော့ကျယ်ပြန့်လာနေတာကြောင့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အတူငြိမ်းချမ်းရေးရအောင်လို့ဝိုင်းဝန်းကြိုးပမ်းကြပါလို့ဗြိတိန်နိုင်ငံသားရေးဝန်ကြီး David Cameron ကတိုက်တွန်းလိုက်ပါတယ်။
Dreadful situation of a conflict that really has turned into a multifaceted civil war.
ဒီနိုင်ငံသားရေးဝန်ကြီးပြောသွားတာကတော့ပြည်ပခါတွေကကြီးထွားလာနေပြီးတော့ဗတ်ပေါင်းစုံမှပြည်တွင်းစစ်တွေနဲ့ရင်ဆိုင်နေရတာကြောင့်ရေတိုကာလမှာအာဆီယံအသင်းဝင်မိတ်ဖက်နိုင်ငံတွေနဲ့အတူကူညီနိုင်အောင်ကြိုးပမ်းလိုပါတယ်။ကျွန်တော်တို့ရဲ့အခန်းကဏ္ဍကတော့အကူအညီတွေထောက်ပံ့ဖို့ပဲဖြစ်ပါတယ်လို့ထိုင်းနိုင်ငံကိုရောက်နေတဲ့ပြည်တိုင်းနိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောလိုက်တာပါ။မြန်မာနိုင်ငံမှာပြည်ပခါတွေကြီးထွားလာရကနေနေရဲစွန့်ခွာကြရတဲ့ဒုက္ခတွေဒီအတွက်ဗြိတိန်နိုင်ငံကပေါင်ငွေတန်120လောက်အကူအညီပေးထားကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့လက်နက်ကင်ပြည်ပခါတွေနဲ့နိုင်ငံရေးအကျက်တဲတွေပေါ်ပေါက်ရမှာနေရဲစွန့်ခွာရသူက 2.8 တန်းကျော်ရှိနေပြီးတော့စာနာမှုအကူအညီလိုအပ်သူက 18 တန်းကျော်ရှိမယ်လို့ကုလကခန့်မှန်းထားပါရယ်ထိုင်းနိုင်ငံရဲ့အရှေ့မြောက်ဘက်နခွန် ရရချီမာကိုရောက်နေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံမှာပြိပခါတွေအဆုံးသတ်ရေးအာဆီယံနဲ့တခြားနိုင်ငံတွေပို့ပြီးအားထုတ်ဖို့လိုအပ်ကြောင်းကိုတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အနီးပင်လယ်မှာရိုဟင်ဂျာတွေလိုက်ပါလာတဲ့တစ်သားလေတစီတိမ်းမောက်ခဲ့တဲ့အတွက်အင်ဒိုနီးရှားငါးဖမ်းသမားတွေကကယ်တင်ခဲ့တယ်လို့ဒေတာရင်းငါးဖမ်းလုပ်ငန်းတာဝန်ရှိသူတဦးကပြောပါရယ်ကယ်ဆင်ထဲကရိုဟင်ဂျာဒုက္ခသည်90ကျော်လောက်ရှိကြောင်းအင်ဒိုနီးရှားငါးဖမ်းလုပ်ငန်းအကြီးအကဲကပြောပါရယ်ရာသီဥတုဆိုးဝါးနေပေမဲ့မှောက်သွားတဲ့လေတွေကရိုဟင်ဂျာတွေကိုအင်ဒိုနီးရှားငါးဖမ်းသမားတွေကတာဝန်သိစိတ်နဲ့စွန့်စွန့်စားစားကူညီကယ်ဆယ်ခဲ့တယ်လို့လည်းသူကပြောပါရယ်အာချေးပြည်နယ်မြို့ကပင်လယ်ရေပြင်မှာနစ်မြုပ်သွားတဲ့လှေထဲမှာရိုဟင်ဂျာအရေအတွက်ဘလောက်ပါသလဲဒီမော်တော်ဘုတ်ဟာဘယ်ဥဥတီသွားနေတယ်လဲဆိုတာကိုတော့ချက်ချင်းစုံစမ်းလို့မရသေးဘူးလို့ Writers သတင်းဌာနမှဖော်ပြထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ဒီအခြေအနေနဲ့ပတ်သက်ပြီးအလွန်စိုးရိမ်မိကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာဖိနှိပ်ခံထားရတဲ့လူနည်းစုရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကနေနှီးမျိုးစုံနဲ့ထွက်ပြေးနေကြရမှာပြီးခဲ့တဲ့2023ခုနှစ်ကအင်ဒိုနီးရှားနိုင်ငံကိုမော်တော်ဘုတ်တွေနဲ့ရောက်လာကြတာမှာအများစုကအာချေးပြည်နယ်ကိုရောက်လာကြတာဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကစပြီးရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း2000လောက်ရှိမယ်လို့လည်း UNHCR ကခန့်မှန်းထားပါတယ်ရှင်
။ဂျပန်နိုင်ငံရဲ့အနောက်တောင်ပိုင်းကကျွန်းတစ်ခုနီးမှာကုန်းကန်းလွန်ပင်လယ်မှာတော့ဓာတုပစ္စည်းတွေတည်ဆောင်လာတဲ့တောင်ကိုရီးယားသင်္ဘောတစ်စင်းတိမ်းမောက်ရာမှာသင်္ဘောမှာလိုက်ပါလာသူသင်္ဘောသား17ဦးအနည်းက9ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အင်ဒိုနီးရှားသင်္ဘောသားတစ်ယောက်ကိုတော့အသက်မသေးကယ်တင်နိုင်ခဲ့ပြီးတော့နောက်တဦးကိုရှာတွေ့ကြောင်းပြောပေမဲ့အခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူး။နောက်ထပ်ပျောက်ဆုံးနေတဲ့သင်္ဘောသား2ဦးကိုတော့ကယ်ဆယ်ရေးတွေဆက်ရှာနေပါတယ်။တိုကျိုမြို့တော်ရဲ့အနောက်တောင်ဘက်မိုင်620ကျော်အကွာမှာကျိုးနီးမှာရာသီဥတုဆိုးဝါးလာတာကြောင့်ခိုလုံခွင့်တောင်းတဲ့အရေးပေါ်ဆက်သွယ်ချက်ရပြီးတဲ့နောက်မှာတောင်ကိုရီးယားဓာတုပစ္စည်းတင်သင်္ဘောတိမ်းမောက်ခဲ့တာလို့ဂျပန်ကမ်းစောက်တပ်ဖွဲ့ကပြောပါတယ်ကယ်ဆယ်ရေးတွေရောက်ရှိနေတဲ့အချိန်မှာတော့သင်္ဘောဟာလုံးဝတိမ်းမောက်နေပြီဖြစ်ပါတယ်ရှင်ပုတ်တပူညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒေါန်ဆန်းစုကြည်နေထိုင်တဲ့ချမ်းအမှတ်54ဒီကနေ့လေးလံတင်ရောင်းချခဲ့ပေမဲ့လေးလံဆွဲမဲ့သူမရှိပဲလေးလံမအောင်မဲနဲ့ပြီးဆုံးသွားတဲ့အခြေအနေကိုပြောပြပေးကြပါတယ်ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကချမ်းအမှတ်54တမိုင်းဝင်နေအိမ်ကိုဒီကနေ့မတ်လ20ရက်နေ့မနက်ပိုင်းကကမာရွတ်ခရိုင်တရားရုံးရဲ့အစီအစဉ်နဲ့လေးလံတင်ရောင်းချခဲ့ပါတယ်ဒါပေမဲ့လေးလံဆွဲဝယ်ယူမဲ့သူမရှိတာကြောင့်လေးလံပွဲကမအောင်မြင်ပဲပြီးဆုံးသွားပါတယ်လေလံဘာကြောင့်မအောင်မြင်ခဲ့ပါသလဲဆိုတာနဲ့ဥပဒေကြောင့်အရာဘာတွေဆက်ဖြစ်နိုင်တယ်လဲဆိုတာရန်ကုန်ကစူးစီးတင်ပြထားတာကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ဒီနေ့လေလံပွဲကိုချမ်းမတ်54နေအိမ်ချမ်းဝင်းရှိမှပြုလုပ်ခဲ့တာဖြစ်ပြီးတရားရုံးကလေလံစီမံခန့်ခွဲတဲ့လေလံအရာရှိကလေလံဆွဲမဲ့သူရှိမရှိ၃ချိန်မေးမြန်းခဲ့ပေမဲ့လေလံဆွဲမဲ့သူမရှိခဲ့ပါဘူ
း။လေလံဆွဲမဲ့သူရှိတဲ့ကြောင့်ဒီနေ့အစားကတော့ကျွန်တော်တို့က
ဒီနေ့လေလံပွဲနဲ့ပတ်သက်လို့မတ်လ21ရက်နေ့မှာလေလံအရာရှိကအစဉ်ခံစားတင်ပြသွားမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရှေ့နေတွေကိုပုံမှန်144ထုတ်ထားတာကြောင့်ဒီအမှုဘာဆက်လုံမလဲဆိုတာသတင်းထောက်တွေကိုမဖြေပေးနိုင်တဲ့အတွက်သူတို့ဘာဆက်လုံမလဲဆိုတာမသိရသေးပါဘူး။ဥပဒေကြောင့်အရာကတော့တရားရုံးဘက်ကလေလံပွဲမအောင်မြင်တဲ့အတွက်နောက်ထပ်ယုံကြည်ခေါ်ယူရမှာပါ။အဲ့ဒီယုံကြည်မှာဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေနဲ့ဥအောင်ဆန်းဦးဘက်ကရှေ့နေတွေလေလံပွဲနဲ့ပတ်သက်လို့သူတို့လိုလားချက်တွေကိုတရားရုံးကိုတင်ပြကြားမှာဖြစ်ပါတယ်။ဒီအိမ်ကိုကြံ့ဝေ315ဘီလီယံနဲ့မတ်လ20ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်တရားရုံးကဇန်နဝါရီလ25ရက်နေ့ကအမိန့်ချမှတ်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာဥပဒေကြောင်းအရနီးလန်းတကျဆောင်ရွက်ခဲ့တာမဟုတ်တဲ့အတွက်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကဒီအမှုကိုတိုင်းတရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပါတယ်။ဒီအတော်တွင်မူလအစီအစဉ်ထားတဲ့အတိုင်းဒီနေ့လေလံတင်ခဲ့တာဖြစ်ပေမဲ့လေလံဆွဲမဲ့သူမရှိတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒီကနေ့ဘာကြောင့်လေလံဆွဲသူမရှိခဲ့တာလဲဆိုတာနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေတဦးကအခုလိုသုံးသပ်ပါတယ်
။အချက်နဲ့ချက်ကြောင့်လေလံတင်ခြင်းကအောင်မှုတော်တော်ခင်းနေဒီနောက်အောင်မှုဖြစ်ခဲ့တာလေလံတင်ခြင်းကမြင်မာတာလေလံတင်ခြင်းကမြင်မာတဲ့အခါကျစာမန်အပြင်ဝင်ပြီးဒီလေလံကိုဆွဲဒီစစ်ကလာမှာပြန်မလို့ဘူးစတဲ့ချက်ဆာမန်ဟိုမျိုးမဟုတ်ဘူးဒီမျိုးကနေဒီအင်းကြီးညမကမိုင်းနဲ့ရှင်းနေတယ်တကယ်ကိုမိုင်းဝင်အမွေကြီးနဲ့ချစ်ချင်းရမယ်အင်းဖြစ်တယ်ဒါကဆာမန်အမွေကြီးနဲ့ချစ်နေတန်တာမယ်အင်းချစ်နေတဲ့အခါကျတော့ဒီလေလံဆွဲမဲ့လူကြီးကတမိုင်းမှာအမဲတဲ့ဘူးမှမခံနိုင်ရဘူးဒီမခံနိုင်ရဘူး which family is in Domada, Amanda, my mother, maybe you should want. We'll trade out Maluva.
တကယ်လို့လေလံတင်ပွဲအထမြောက်ခဲ့ရင်တောင်ဒေါန်ဆန်းစုကြည်ဘက်ကဥပဒေကြောင်းအရလုတ်ပိုင်ခွင့်ရှိနေသေးတာတွေကိုလည်းတရားလွတ်တော်ရှေ့နေကအခုလိုဆက်ရှင်းပြပါတယ
်။ဒီလိုလမ်းနောက်ရှိတဲ့ဒီအရှုံးဖြစ်တဲ့ဒေါန်ဆန်းစုကြည်နေတဲ့ကြားတော့ဒီမှာဥတော်ဝယ်ပိုင်ခွင့်အခုရရှိတယ်။တမတ်ထားတဲ့လေလံကြောင်းကြီးနေပဲသူဝယ်လို့ရတယ်။ဝယ်လို့ရတဲ့အတွေ့သူ့အချမ်းကိုဖယ်လိုက်ပြီးမှဟိုဘက်ဥအောင်ဆန်းဦးတည်နေရဲ့အချမ်းကိုသူကဖိချင်းပြလိုက်လို့ရှင်ဒီမြေကနေအင်ဒီဒေါန်ဆန်းစုကြည်ပိုင်နဲ့အင်ဒီသွားပြီဒါကအမှုရပါဝင်တဲ့သူဖြစ်လို့အဲ့လိုမဟုတ်ဘဲနေရာလူကနေဝင်မယ်ဆိုရင်တော့သူလီလန်မှာဝင်ပြီးရှင်ပြရမယ်လီလန်ကျန်းကြီးစီးရဲ့ထက်ပူရအမြင့်ဆုံးပေါ့တစ်ချက်ဖြစ်စီနှစ်ချက်ဖြစ်စီငါးချက်ဖြစ်စီလီလန်ကျန်းကြီးစီးရဲ့ပူပြီးပေးနိုင်တဲ့အမြင့်ဆုံးပေးနိုင်တဲ့သူကရမှာပေါ့ကျန်းကြီးစီးရဲ့အနည်းငယ်လေးမြင့်ပေးလို့နဲ့ဒီလီလန်ကိုသူအောင်မြင်မှာပေါ့အောင်မြင်ပြီးတဲ့အခါကျတော့သူ့နာမည်နဲ့ရပြီးတော့မှသူကတော်တော်သူကြည့်ကြည့်နေငါတော့ပြစ်စီသူကလှူလိုက်လို့ရတယ
်တက်တူရိတ်တာလမ်းမှာရှိတဲ့ဒီအိမ်ကိုအခုလိုလေးလံတင်ရောင်းချဖို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်လေးလံသဘောအရာကဥပဒေပိုင်းအရာပါအမွေဆိုင်ဖြစ်တဲ့ဒီအိမ်ကိုလေးလံမတင်ခင်မှာဒေါအောင်ဆန်းစုကြည်ဘက်ကကြမ်းခင်းစေးတင်ပြရမှာဖြစ်ပေမဲ့အဲ့ဒီလိုတင်ပြခွင့်ရရင်သူ့ရှေ့နေတွေကအခုချိန်ထိဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရသေးခင်မှာတရားရုံးကလေးလံတင်မဲ့ဈေးနှုန်းကိုသတ်မှတ်လိုက်တာမို့အခုလိုဝေဖန်မှုတွေရှိခဲ့တာပါလေလံကိစ္စနဲ့ပတ်သက်လို့အကျဉ်းချခံနေရတဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဘယ်လိုသဘောထားရှိထားလဲဆိုတာမသိရသေးပါဘူး။မတ်လ17ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုထောင်ဝင်စာပါဆယ်ပေးပို့ခဲ့ရမှာတော့ကျန်းမာရေးကောင်းမွန်တယ်ဆိုတာလောက်ပဲသိထားရတယ်လို့နှိဆက်သူတွေကပြောပါရတယ်။2001ခုနှစ်မှာဒေါအောင်ဆန်းစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲဝေယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ။2016ခုနှစ်မှာတော့ဒီအိမ်ကိုဒေါအောင်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲယူဖို့အမိန့်ချခဲ့ရမှာအိမ်မကြီးကိုဒေါအောင်ဆန်းစုကြည်ကရပြီးဦးအောင်ဆန်းဦးကပြိုပြက်နေတဲ့အိမ်သေးကိုရလို့မချေမနဲ့ဖြစ်ပြီးအိမ်ကိုလေးလံတွင်ခွဲယူမယ်ဆိုပြီးတရားရုံးအစဉ်စစ်မှာထပ်မံတရားစွဲရှောက်လဲခဲ့တာဖြစ်ပါတယ်။ဒီလိုတရားစွဲရှောက်ထားခဲ့တာကိုတရားရုံးအစဉ်စစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်းနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီးကိုဦးပါစုံညီခုံယုံက2018ခုနှစ်မှာပယ်ချခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဖွဲ့မှာဥဆောင်သူဖြစ်ပါဝင်တဲ့ပြည်ထောင်စုတရားသူကြီးချုပ်ထံဦးအောင်ဆန်းဦးက2019ခုနှစ်အတွင်းမှာထပ်ပြီးအထူးလျှောက်လွှာတင်သွင်းခဲ့ရမှာပြည်ထောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးဦးအောင်ဆန်းဦးလျှောက်ထားခဲ့တဲ့အတိုင်းခြံနဲ့နေအိမ်ကိုလေးလံပစ်ပြီးခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂုတ်လ22ရက်မှာပြန်လည်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအမှုဘယ်လိုဆက်ဖြစ်မလဲဆိုတာနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေတဦးကတော့အခုလိုသုံးသပ်ပါတယ
်။ဒီဘောဖန်သူကြီးစီမီလေးကပြမပြင်းပြမပြလို့တော့ရှောက်ထားတယ်ငမနေပြလို့တော့လေ။အဲ့ဒီအမိန့်တစ်ခုအဲ့ဒီအမိန့်တစ်ခုကဆက်ပြီးရလို့နော်အဲ့အမိန့်ထားလိုက်တော့မှအဲ့တိုင်းတရားလွှတ်တော်ကဆက်လိုက်တဲ့အမိန့်ပေါ်မှာမှဘာဖြစ်လို့မလဲပေါ့အခုကတော့လက်စလုံးကတော့အဲ့လိုဆောင်းလိုက်ရမယ်အနေထားတော့ရှိတယ်ဘုလုံးနိုင်ငံကတော့ခုနကဆိုဘောဘောတရားလူတော်ကနေဘာမှချမလို့တရားလူတော်ကဒီဆန်ကြားရုံးရဲ့ဒီလန်ဂျမင်းကြီးဒီတင်ရတယ်ဆိုပြီးအဲ့ဒီလန်ဂျမင်းကြီးကိုအတူတူပြေးမှာဒါဒူဒီမဟုတ်ဒီလန်ဂျမင်းကြီးကိုဥမျက်သမှတ်ပြေးမှာချော့ချပြေးမှာဒါဒါတစ်ချက်ဆောင်ကြည့်ရမှာပေါ့
ရှင်းနေအဖွဲ့နဲ့တနည်းကြော်အဆက်အသွယ်ပြတ်တောက်ပြီးတွေးဆောင်ခွင့်မရတဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုထောင်ဝင်စာတွေးခွင့်ရဖို့ရှင်းနေအဖွဲ့ကစစ်ကောင်စီထံကို6ကြိမ်ထဲမှနေစာတင်တောင်းဆိုထားပေမဲ့တွေးခွင့်မရသေးဘူးလို့သိရပါတယ်ရှင်
။ဒါကတော့ဒေါအောင်ဆန်းစုကြည်နေထိုင်တဲ့ခြံအမှတ်54ဒီကနေ့လေလံတင်ရောင်းချပေမဲ့လေလံဆွဲဝယ်ယူမဲ့သူမရှိတဲ့အခြေအနေမှန်ရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲဘက်မှာစစ်သားစုဆောင်မဲ့အရေးဒေသခံတွေစိုးရိမ်နေကြတဲ့အခြေအနေကိုတင်ပြပေးကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာစစ်သားစုဆောင်မဲ့ကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါရစေ။လက်နက်ကင်ပြိပခါတွေဖြစ်ပွားတာနှစ်လကျော်ကြာငြိမ်သက်နေခဲ့ပြီးတော့မြို့ရင်းမှာလည်းစစ်ကောင်စီအဖွဲ့ရှိတယ်လို့အပြင်ဘက်မှာလည်းတိုင်းရင်းသားလက်နက်ကင်အဖွဲ့တွေရှိနေပါရစေ။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မာပြောပြပေးပါမယ်ရှင်။
ရှမ်းမြောက်ဒေသကြောင်မဲမြို့မှာအခုရပိုင်းတဲ့စစ်ကောင်စီကအင်အားတွေထပ်ပြီးတော့တိုးချဲ့နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့မြို့ရင်းမှာတော့စစ်ကောင်စီအင်အားကအရင်တည်းရှိနေတယ်လို့ကြောင်မဲမြို့ကတူက VOA မြန်မာပိုင်းကိုပြောပါတယ်
။အင်အားတိုးချဲ့တာတော့မဟုတ်ဘူးကွာ။ခုနည်းနည်းလေးစိုးရိမ်တာကတော့အခုဒီစစ်သားစုဆောင်တဲ့ဖက်မှာရှင်းကြတာအဲ့တခုပဲကွာ။စစ်သားအင်အားထပ်ဖြစ်ရတော့မကြမ်းမိသေးဘူး။ အင်းအားတော့ငါကလည်းအဲ့လောက်ပါပဲ
ရှမ်းပြည်နယ်မြောက်ပိုင်း DNL လှုပ်ရှားနေပြည်တယ်မှာစစ်ကောင်စီရဲ့အတွက်အတင်းအဓမ္မတပ်သားစုဆောင်ပေးနေတဲ့အုပ်ချုပ်ရေးမှုတွေကိုအရေးယူသွားမယ်လို့တပ်အောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ DNL ကမတ်လ19ရက်မနေ့ကသတင်းထုတ်ပြန်ထားပါတယ်
စစ်သားစုဆောင်တဲ့ကိစ္စကတော့ခုကတော့ဒီရက်ကအုပ်ချုပ်ရေးမှုကနေပြီးတော့စာကြလာတာပဲဟိုပါစာထွက်လာတာလည်းရှိတယ်အိမ်နဲ့ယာရောက်တော့မရှိသေးဘူးပေါ့နော်ဒါပေမဲ့အဲ့လိုဆိုနည်းနည်းလေးစိုးရင်လည်းအဲ့မိဘတွေကတော့ရှိကြတာပေါ့အဲ့အဲ့ဒီဘိုင်းလေးတွေလည်းရှိပါတယ်ကျွန်တော်ကတော့လောလောဆယ်တော့ဒီတိုင်းအဲလက်နက်ကိုင်အဖွဲ့တွေကဒီကြောက်မှာအများကြီးရယ်ဆိုတော့ဘယ်လိုဖြစ်လာတာတော့မသိဘူးပေါ့နော
်ရှမ်းပြည်မြောက်ပိုင်းမှာတရုတ်ရဲ့ဂျောင်းဝင်စစ်ဆင်မှုနဲ့အခုနှစ်ဇန်နဝါရီလ17ရက်နေ့ကစပြီးတော့ယာယီအပြစ်ရဲ့သဘောတူခဲ့ကြပါတယ်ဒါရင်သားလက်နက်ကိုင်အဖွဲ့တွေကတော့အရေးလေးရာမှာပဲရှိနေပြီးတော့တစ်ဖက်နဲ့တစ်ဖက်စီရင်တင်မာတာမျိုးမရှိပဲရှောင်နေတာမျိုးတွေ့ရတယ်လို့ဒေသခံတို့ကပြောပါတယ်
ရပပလေအဲငါကလည်းမျိုးဟိုရပပလည်းမရှိပြိုတဲ့မှာတော့တော့မရှိဘူးအကွာဒီမဟုတ်သွားတဲ့လမ်းတော့တော့ဆာမုန်းသွားတဲ့လမ်းတော့အဲ့ပါလေတီဘောသွားတဲ့လမ်းအဲ့ဒါတော့ငါကလည်းရှိပြီးသားပါဒီနောက်ပိုင်းမှာရှိတာမဟုတ်ပါအဲ့ညာလည်းမရှိပါဒီတိုင်းဒီတိုင်းပဲရှိနေတာ
ဒေတာကန်တွေအနေနဲ့မျိုးရင်းတဲ့ပုံမှန်အတိုင်းသွားလာနိုင်တယ်လို့သိရပါတယ်ရှမ်းမြောက်တီဘောလာရှိုးပြည်တော်စုလမ်းမပေါ်ကကျိုးကြပျက်စီးသွားတဲ့စစ်အင်တရာလမ်းပိုင်းကိုတော့ SSPP SSA ဘက်ကပြုပြင်ပေးထားပြီးတော့လမ်းလွဲကနေသွားလာနေရတယ်လို့ရှမ်းမြောက်ဒေသခံတဦးကပြောပါတယ်
။ကြောင့်ပဲဒီလိုကြတော့ဒီကနေပြီးတော့မှဥမာဘောစစ်အင်အထိသွားလို့ရမယ်လေ။နံပါတ်ဘက်ကနေကိုကြောက်ဝိုက်ကြတာကိုစစ်အင်တရာဘူးကိုအထက်ကနေပြီးတော့မှတရာကိုအောက်ချီရနေဟောနင်းနေလေတရာတခုထိုးလာပြီးလေအဲရရသူပြီးပေါ့ပေါ့အဲ SSA ကိုပြောမှာပေါ့အဲ့လိုအထူးလာပြီးလေထူလာပြီးတော့အဲ့ကားလေးဆိုလို့ရှိရင်ဖြန့်နေတော့တယ်အဲ့လိုပေါ့ဘူးပဲဒီဘောကြတော့သူကအဲဖြန့်နေရတော့လည်းမတခါဘူးပဲပြန်ဝိုက်ပွက်ပြီးတော့မှအိုးနောင်ချူပဲတော့ထွက်ရတာ
ကြောင်မဲပြုတ်နေတဲ့မှာအခုရပိုင်းနဲ့အုတ်ချုပ်ရဲမှုတွေကဒီတစဲစစ်သားစုဆောင်မှာကိုဒေသခံတွေစိုးရိမ်နေကြသလိုတချို့ကလည်းကြံတဲ့လက်နက်ကိုင်အဖွဲ့တွေကပါတပ်သားစုဆောင်မှာကိုစိုးရိမ်နေကြတယ်လို့ပြောပါတယ်လာရှိုတီဘောကြောင့်မဲတောင်ချိုမိုးကုန်းတဲ့မိုးမိတ်မြို့နယ်မှာစစ်မှုထမ်းဖို့အကောင့်ထဲပေါ်နေသူတွေကိုအရေးယူသွားမယ်လို့ PSLF နဲ့ DNL ကသတိပေးထုတ်ပြန်ထားပါတယ်ရှင်
။ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင့်မဲမြို့နယ်မှာစစ်သားစုဆောင်မဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့အကြောင်းအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးစစ်မှုထမ်းဥပဒေကြောင့်ရတဲ့နီလန်းနဲ့ပြည်ပထွက်ခွာတဲ့လူငယ်တွေပို့ပြီးများလာနေတဲ့အခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်။မြန်မာနိုင်ငံအတွင်းကမြို့နယ်တော်တော်များများမှာတော့စစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေကိုဒီလာစမ်းပိုင်းကနေစလို့စစ်ကောင်စီကစည်ရင်းကောက်ယူတာမဲနိုင်ခိုင်းတာတွေစပြီးလှုပ်ဆောင်နေတာကြောင့်စစ်မှုမထမ်းလို့တဲ့လူငယ်တော်တော်များများဟာပြည်ပနိုင်ငံတွေကိုရတဲ့နီလန်းတွေနဲ့ထွက်ခွာနေကြပါတယ်။ဒီလာအတွင်းမှာပဲပြည်ပထွက်ခွာတဲ့သူကအရင်ကထက်၄ဆလောက်ပိုပြီးတော့များလာနေတယ်လို့ခရီးသွားလုပ်ငန်းလုပ်ကင်သူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါမယ်ရှင်။
စစ်ကောင်စီနဲ့ဒေါ်လာရေးတပ်တွေကြားပြည်တွင်းစစ်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတော့လူငယ်တွေကိုစစ်မှုထမ်းဖို့စီရင်ကောက်ယူတာတွေမဲနိုင်ခိုင်းတာတွေဒီလပိုင်းကစလို့လှုပ်ဆောင်နေတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့လူငယ်တအူးကပြောပါတယ်
။ဒီကျွန်တော်နေလဲရက်ကွက်မှာဆိုလို့ရှိရင်ဒီမှာတကောင်စီနဲ့နေတဲ့သူတွေကသူတို့စီရင်ကောက်ပြီးတော့ဒီရက်ကွက်ရုံးကခေါ်နေတာတွေရှိနေပြီးသားခုလို့ရက်ကွက်ရုံးကခေါ်ပြီးတော့ဒီစစ်မှုထမ်းဖို့ဟာတွေပါခေါ်နေကြည့်ပြီ။ကျွန်တော်ကြတော့နေကလာတယ်ပေါ့လေနေကလာပြီးတော့ဒီမှာဒီအစင်းနဲ့နေတာဆိုတော့တိတ်တနာလို့ပြည်သူတွေဒါပေမဲ့ကျွန်တော်တို့အစီအရရပါနိုင်ပါတယ်ဘာလို့ကျွန်တော်တို့ကအများအားအစင်းတန်နေရတယ်ရှိအဲဒီအပြည့်ထဲမှာနေပြီးတော့စုံမှုထမ်းမှာဂျုံနေရတဲ့ဟာတွေရောရှိတယ်ကြဒီကျွန်တော်အသိနှစ်ယောက်ရှိတယ်ပေါ့ညီကို2ယောက်ရှိတယ်အဲသူတို့ညီကို2ယောက်လုံးနဲ့ကျွန်တော်သိကြသူတို့ညီကို2ယောက်လုံးကစုံမှုထမ်းမှာစီရင်မှာပါပြီးတော့သူတို့2ယောက်လုံးကဖောင်းဖြည့်လိုက်ရတယ်ပေါ့လေမဲနိုင်ရမယ်ဆိုပြီးတော့အဲ့လိုမျိုးဂျုံရတယ်ကြဟုတ်
အဲ့ဒါကြောင့်အာနာသိန်းစစ်ကောင်စီလက်အောက်မှာစစ်မှုမထမ်းလို့တဲ့လူငယ်တော်တော်များများဟာပြည်ပနိုင်ငံတွေကိုထွက်ဖို့ကြိုးစားနေကြပါတယ်။ဒီလအတွင်းမှာပဲမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုထွက်ခွာသူအရင်လတွေကထက်၄ဆလောက်မြင့်တက်လာပြီးအများစုဟာစစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့လူငယ်တွေဖြစ်တယ်လို့ပြည်တွင်းပြည်ပခီးသွွားဝန်ဆောင်မှုပေးနေသူတဦးကပြောပါတယ
်။နိုင်ငံသားထွက်တဲ့နှုန်းကများလား။ရင်ထက်ကို၃၄ဆလောက်ကိုများတယ်။အဲ့လိုဖြစ်နေတယ်။လေရင်လက်မှတ်တွေကလည်းကျက်တယ်။လေရင်လက်မှတ်တွေကလည်းကျက်တယ်။တချို့ရက်တွေဆိုလို့ရှိရင် business class တွေလောက်ပဲကျန်တော့တယ်။အစောဆုံးဆိုရင်အခုဘယ်တော့လောက်စရမလဲဆိုရင်ရန်ကုန်ဘန်ကောက်ကိုအစောဆုံးလေရင်လက်မှတ်ကmatchla last week လောက်ကနေပဲစရတော့မယ် matchla last week တောင်မှကို28-28လောက်ကနေမှစပြီးတော့ရတော့မယ
်စစ်ကောင်စီအနေနဲ့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်ဒီဥပဒေအတွင်းအကျိုးဝင်သူ
မျိုးသားတင်နန်းသား9000ကိုပထမတုပ်အနေနဲ့လာမယ့်ဧပြီလအတွင်းမှာစတင်ခေါ်ယူမယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းဘယ်နေ့စတင်ခေါ်ယူမယ်ဆိုတာကိုတော့အတိအကျထုတ်ပြန်ထားတာမရှိသေးပါဘူး။ရန်ကုန်မြို့မှာနေထိုင်တဲ့အသက်24နှစ်အရွယ်လူငယ်တူကတော့စစ်မှုထမ်းရမှာကိုကြောက်တာကြောင့်နိုင်ငံသားကိုအ мян ဆုံးထွက်ဖို့ပြင်ဆင်နေတယ်လို့ပြောပါတယ
်။ဟောအဓိကတော့ Bifa တွေကလည်းစိုးရိမ်ကြရပါတယ်ထွက်လို့ရလို့ရှိရင်ထွက်စီခြင်းပေါ့။ကျွန်တော်ကိုနေကွာလည်းဒီမှာဆက်နေလို့ရှိရင်လည်းဟိုတိတ်မထူးဘူးပေါ့လေပို့ပြီးတော့တော့ကနေပြီးတော့ဒီအန်ဒီလည်းပုံများတယ်ပြီးတော့ဒီမှာဆက်နေနေဗာမအကျိုးထူလာမှာမဟုတ်ဘူးဆိုတဲ့အားမျိုးဖြစ်တယ်ပေါ့အဲဆိုတော့ဖြစ်နေတော့ဟာပြောစီကန်ဆိုးရင်တော့ဆက်မှုထားတော့ဘာလို့အဲ့လိုပါလာနိုင်တဲ့အနေအထားမှာရှိတယ်ပေါ့လေအဲဆိုတော့ထပ်တာတော့ပို့ပြီးတော့ကောင်းမယ်ဆိုတော့ပြန်ဆက်လာတာပါအဓိကတော့ဒီမှာနေပြီးတော့ဗာမဆက်လို့လို့မရလို့ပါပဲ
မြန်မာနိုင်ငံကနေလူငယ်တွေတော်တော်များများအင်းကြီးချင်းထိုင်းနိုင်ငံကိုထွက်ခွာကြတာများတယ်လို့ရရှိနေထိုင်ဖို့အတွက်ရည်ရွယ်ချက်တွေနဲ့ထွက်လာကြတာများတယ်လို့လည်းခီးသွွားဝင်ဆောင်မှုလုပ်ငန်းလှုပ်ဆောင်နေသူတူကပြောပါတယ
်အထွက်များတာကတော့ထိုင်းနိုင်ငံကိုပဲအထွက်များတယ်ထိုင်းနိုင်ငံကိုပဲအထွက်များတယ်မြန်မာနိုင်ငံနဲ့အနေမလန်းမကန်းဖြစ်တာလည်းပါတယ်နောက်ပြီးတော့နေရထိုင်တာစားရတောက်တယ်စရိတ်တွေတခြားနိုင်ငံတွေထက်ပို့ပြီးတော့ထိုင်းကဘယ်လိုခေါ်မလဲနည်းနည်းတက်တာတယ်ပေါ့နော်အဲ့လိုပြောလို့ရတယ်ဆိုတော့ထိုင်းကိုပဲထွက်ကြတာများတယ်ပြီးတော့လူငယ်တွေအထူးကပေါ့နော်လူငယ်တွေအထူးကများတယ်ဟိုဘက်မှာကြောင်းဆက်တက်မယ်ပြီးရင် ETV ကြပြောင်းပြီးတော့ဟိုမှာရေရှည်နေမဲ့ရည်ရွယ်ချက်နဲ့သွားကြတာများတယ
်လက်ရှိမှာတော့မြို့နယ်တချို့မှာစစ်မှုထမ်းဥပဒေနဲ့ကိုက်ညီပြီးမဲနိုင်ရွေးချယ်ခံထားသူတွေရဲ့ခီးသွွာလာခွင့်တွေကိုစစ်ကောင်စီကကန့်သတ်ထားတာတွေလည်းရှိနေပါတယ်ရွေးချယ်ခံထားသူတွေအနေနဲ့ခီးသွွာလာမယ်ဆိုရင်သက်ဆိုင်ရာအာဏာပိုင်တွေစီမှာကြိုတင်အကြောင်းကြားဖို့နဲ့ရက်ွက်အုပ်ချုပ်ရေးမှုတွေကတဆင့်ပြောနေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာဆိုရင်လည်းနိုင်ငံသားမဟုတ်တဲ့မွတ်စလင်ရိုဟင်ဂျာတွေကိုစစ်ကောင်စီကအတင်းကျပ်စစ်မှုထမ်းခိုင်းပြီးရခိုင်မြောက်ပိုင်းကတိုက်ပွဲတွေမှာဝင်ရောက်တိုက်ခိုင်းတာတွေရှိနေတယ်လို့ရခိုင်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။စစ်မှုထမ်းဥပဒေကြောင့်ရတဲ့နီလန်းတွေနဲ့ပြည်ပကိုထော့ခွာတဲ့လူငယ်တွေပိုပြီးများလာနေတဲ့အခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်နိုင်ငံတွင်းကအထည်ချုပ်ဆက်ယုံတစ်ခုမှာမြန်မာအလုံသမားတွေပထမဆုံးဆန္ဒပြတဲ့သတင်းအခြေအနေကိုတင်ပြပေးကြပါမယ်။တရုတ်နိုင်ငံယူနန်ပြည်နယ်မှာရှိတဲ့အထည်ချုပ်ဆက်ယုံနှစ်ခုမှာတော့မြန်မာအလုံသမားတစ်ထောင်ကျော်ဟာအလုံသမားအခွင့်အရေးတွေကိုရဖို့ဆန္ဒပြတောင်းဆိုနေကြပါတယ်။မြန်မာအလုံသမား200လောက်ကိုလည်းဆက်ယုံပိုင်ရှင်တွေကနေရက်ကိုပြန်ပို့ပေးလိုက်ပါတယ်။ဒါဟာတရုတ်မှာမြန်မာအလုံသမားတွေဆန္ဒပြတာကပထမဆုံးဖြစ်ပါတယ်လို့အလုံသမားရေးရာအဖွဲ့အစည်းတချို့ကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ယူနန်ပြည်နယ်ရင်ကျမ်းမြို့မှာရှိတဲ့ရှင်ဂျာဟောက် clothing technology နဲ့ရှန်ချန်းအထည်ချုပ်ဆက်ယုံတစ်ခုမှာမြန်မာအလုံသမား1000ကျော်လောက်ဆန္ဒပြနေပြီးတောင်းဆိုချက်တွေကိုလိုက်ရောပေးဖို့အလုံရှင်ကိုတောင်းဆိုနေကြပါတယ်။ဒီလိုတောင်းဆိုနေပေမဲ့အလုံရှင်ကတောင်းဆိုချက်တစ်ခုကိုသာအနည်းငယ်ဖြေလျှော့ပေးခဲ့ပြီးဥဆောင်တယ်လို့ယူဆရတဲ့အလုံသမား200လောက်ကိုတနင်္လာနေ့ကမြန်မာနိုင်ငံကိုပြန်ပို့ခဲ့ပါတယ်။တရုတ်နိုင်ငံကဆက်ယုံနေမှာမြန်မာအလုံသမားတွေအခုလိုဆန္ဒပြတာကိုပထမဆုံးအကြိမ်မြင်ရတာဖြစ်ကြောင်းမြန်မာနိုင်ငံအလင်းသစ်အလုံသမားတမကအဖွဲ့ချုပ် NLF မြန်မာရဲ့တွဲပက်ဥက္ကဋ္ဌဒေါ်တင်တင်ဝေက VOE ကိုပြောပါရယ်အလုံချိန်ကိုတိတိကျကျသတ်မှတ်ပေးဖို့ခီးစစ်ရွံငွေ300ကို200ပဲဖြတ်တောက်ဖို့အချိန်ပိုကြေးပေးဖို့အလုံသမားနဲ့မျှတတဲ့ဆန်ချိန်ကိုပဲထုတ်လုတ်ခိုင်းဖို့ရက်မှန်ကြေးအပါအဝင်အခြေခံလစာယွမ်1500ပေးဖို့တင်းငွေနေနေတိုင်းအလုပ်ပိတ်ပေးဖို့စတဲ့အချက်တွေကိုတောင်းဆိုခဲ့ကြတာပါ
အလုရှင်ဘက်ကနေပြီးတော့ပေါ့နော်ဒါဒါရဲတွေကိုလည်းတရုတ်ရဲတွေကိုခေါ်ထားတာရှိတယ်။အဲခေါင်းဆောင်တွေထွက်ခိုင်းတဲ့ကောင်မှာအလုသမားရဲမထွက်ရဲကြဘူးပေါ့နော်သူများနိုင်ငံနဲ့ဖြစ်တော့အဲ့ဒါနဲ့အော့စူပါစူပါတွေနဲ့ခေါ်ညှိကြတယ်ပေါ့နော်အလုသမားတွေကိုကြတော့အဲတောက်ဆူတွေနေရဲ့အဟာကိုရက်ခိုင်းတယ်။အဲ့ဒီချက်တွေထဲမှာတွတ်ချက်ပေါ့နော်သူတို့ဒီတရုတ်ပြည်ကိုသူတို့ရောက်တာကပေါ့နော်ဒီလာစာထုတ်တဲ့ခါကျရင်ယွမ်300ပေါ့နော်တလောက်ယွမ်300ဖြတ်မယ်ဆိုပြီးပြောထားတဲ့ဟာပေါ့နော်အဲ့ဒါကိုအလုသမားတွေကလက်မခံဘူးပေါ့နော်ယွမ်300မှဖြတ်ဖို့ပြောတဲ့ခါမှာတော့ယွမ်200ပဲဖြတ်မယ်ဆိုပြီးပြောတာပေါ့နော်အဲ့တခုပဲအဆင်ပြေခဲ့တယ်ကျန်တဲ့အချက်တွေကအဆင်မပြေဘူးပေါ့နော်အဲ့ဒါနဲ့အလုရှင်ကသူတို့မကျင့်တဲ့အလုသမားတွေကိုပြီးတော့သူကပြန်ပို့တာအပြန်ပို့တာလက်ရှိဆိုရင်သူတို့ကအလုသမား100ကျော်200နီးပါးရှိသွားပြီပေါ့နော်ပြန်ပို့တာကျွန်တော်တို့ဒါကျမတို့အဖွဲ့ချုပ်အနေနဲ့ကကြတော့ဒါပထမဦးဆုံးတည်တင်းဖြစ်တယ်ပေါ့နော
်အလုသမားတွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးတရုတ်လုပ်ငန်းရှင်တွေကိုမေးမြန်းဖို့ VOA ကဆက်သွယ်လာမှာတော့ဆက်သွယ်လို့မရခဲ့ပါဘူးကိုဗစ်အတားအဆီးတွေကိုဖြေလျှော့ပြီးတဲ့နောက်ယူနန်အစိုးရကမြန်မာအလုသမားတွေကိုပြန်ပြီးလက်ခံခဲ့ပါတယ်အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုအောက်မှာအခက်အခဲတွေကြောင့်တရုတ်နိုင်ငံကိုတွားရောက်အလုပ်လုပ်နေကြပေမဲ့လည်းအလုသမားအခွင့်အရေးချိုးဖောက်မှုတွေကြောင့်အခက်အခဲတွေကြုံနေရကြောင်းအလုသမားတွေကလူမှုကွယ်ရက်ကတဆင့် VOA ကိုဆက်သွယ်ပြောကြားခဲ့ကြပါရခင်ဗျာ
။ဒါကတော့တရုတ်နိုင်ငံယူနန်ပြည်နယ်မှာရှိတဲ့အထက်ကျုပ်ဆက်ယုံနှစ်ခုမှာမြမအလုံသမားတွေပထမဆုံးဆန္ဒပြကြတဲ့သတင်းကိုကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မတ်လ20ရက်ပုဒ်ပူးညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဥကျော်ဇန်သာရဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ဤခီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်အဖက်ဖက်မှာထိခိုက်ဆုံးရှုံးမှုတွေရှိလာနေတဲ့စစ်ကောင်စီဟာကြဆုံးလူနီးပြီလို့သုံးသက်သူတချို့ကဆိုပေမဲ့ပန်းနိုင်ငါဝေးသေးတယ်တက်ထောင်ရမယ့်အချိန်မရောက်သေးဘူးလို့သတိပေးမှုတွေလည်းရှိပါတယ်ပြည်သူတွေလိုချင်တဲ့တည်ငြိမ်အေးချမ်းမှုရဖို့ကဘလောက်နီးစပ်လာပါပြီလဲ။ဤခီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စန္ဒာကိုမမြတစင်အောင်ကဆွေးနွေးမေးမြန်းတင်ပြထားတဲ့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။
အခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
တိတ်မဝေးတော့ဘူးဆိုတာအဓိကအပြင်စည်ရေးအင်အားနိုင်ငံရေးအင်အားနိုင်ငံခြားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအားနဲ့ဆိုးလဲလဲဆိုတာတွေ့ရပါတယ်အထူးသဖြင့်စည်ရေးမှာရှုံ့နှိမ့်မှုတွေအများကြီးတွေ့တယ်ဆိုတော့စည်ရေးကျွမ်းကျင်သူတွေကစစ်ကောင်စီဟာတာရှိခဏမှမဟုတ်ဘူးလို့ပြောကြတာတွေရှိပါတယ်ဆိုရဆုံးကစစ်တပ်ရဲ့အင်အားကျဆင်းနေတာတို့ကြည့်မယ်ဆိုရင်ခေါင်းဆောင်အပေါ်မှာယုံကြည်မှုနည်းလာတဲ့ဗိုလ်ချုပ်မှုကြီးမြောင်လာလွတ်ထွက်ဖို့တောင်းဆိုတဲ့အသံတွေကျလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်အင်အားအများကြီးဆုပ်ယုပ်ကျဆင်းနေတယ်ဆိုတာကိုပြသတာဖြစ်ပါတယ်ဒါကိုအခြေခံပြီးတော့ကျွမ်းကျင်သူတွေကသူတို့ကျဆုံးမဲ့အချိန်မဝေတော့ဘူးလို့ပြောနေကြတာပါဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမယ့်အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့ဆိုလုံးသေးတယ်စစ်ကောင်စီကျဆုံးတော့မယ်လို့ပြတ်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လောက်ရလဲဦးမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတ်တော့မပြောနိုင်ဘူးအင်အားကတော့တော်တော်ရိုင်နေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အဲ့လောက်ကတော့
အခုအခြေအနေမျိုးကဒါစစ်ကောင်စီအတွက်ထွက်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လိုထွက်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီးရေးတဏ္ဍာရေးဝိုင်းဝန်းပိတ်ဆို့ခံရတဲ့အခါမှာထွက်ပေါက်ကတော့ကျူပန်းဆရာမှာပါပဲဘယ်သူမှအဲ့လိုဂျင်းပြီးတော့အစီခံတော့မှမဟုတ်ပါဘူးဒါသဘာဝပါပဲဘယ်အင်အားစုကမှပုဂ္ဂိုလ်တူချင်းလည်းပဲလူနေမှာမဟုတ်ဆိုသူကထွက်ပေါက်ကတော့ဆန်နေရပါပဲထွက်ပေါက်တွေကတော့သူတို့စူးစမ်းတော့လေစီးမှလည်းထွက်ပေါက်ဆရာရှိရဲ့နိုင်ငံရေးအဖြစ်ဒါခါစန်မဆက်ဆန်ရေးနီးမျိုးစုနဲ့ထွက်ပေါက်ဆန်နေပါဒါပေမဲ့ဒီထွက်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲဒါကတော့
အဲစီးရဲ့ထွက်ပေါက်ကောရှိနိုင်မှာမလား
စီအရာထွက်ပေါက်ရှိနိုင်လားဆိုတော့အဓိကအဖြစ်သူတို့မှလက်နက်အင်အားတော့ရှိသေးတယ်ရုရှားတို့ဘာတို့ကသူတို့လက်နက်ပေးနေရယ်လေတပ်အင်အားရှိတယ်အမြောက်နဲ့လှမ်းပစ်နိုင်တဲ့အင်အားတွေရှိတယ်ဒါပေမဲ့လူရင်းအသိမရှိတော့ဘူးစိတ်ဓာတ်ကျဆင်းတယ်ထွက်ပြေးတဲ့လူတွေရှိတယ်လက်နက်စွန့်သွားတဲ့လူတွေရှိတယ်ခေါင်းဆောင်မှုဥပမာလူကြီးမှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါဒူရန်ဆက်ရွေးရောက်ပြည့်ရူရန်စမှုမထမ်းမနေရဥပဒေဆိုတာအတင်းအကျလုပ်လာရဲဆိုတာတွေ့ရပါတယ်သူတို့ကအင်အားစိတ်လုံနေလို့ပေါ့ဒါပေမဲ့လည်းဒီဟာတကယ်တော့ထိရောက်မှုရှိပါမလားဆိုတာတော့ပေကွန်မေးစရာဖြစ်လာပြန်တယ်သုံးသပ်သူတို့ကဒါကသူတို့လူကျင်တဲ့ဤမှန်ချက်မပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ကိုပုံမပြီးတော့ဆန့်ကျင်မှုတွေသာပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရတယ်ရှိပါတယ်သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော်ရှိတယ်ဆိုပြီးတော့နေရာတစ်ခုတစ်ခုကိုပေါ်ပြတာတွေ့ရပါတယ်။ဒါပေမဲ့လူများစုကတော့ဘယ်သူမှတအားလက်မခံကြဘူးတအားအကုန်လုံးတန်ခွဲဆုတ်ထားတဲ့လူတွေပဲဖြစ်ပါတယ်ဆိုတော့ဒါလည်းပဲသူတို့အတွက်စီရေးထွက်ပေါက်ကတော့မဖြစ်နိုင်ပါဘူးစီရေးကဖြင့်ထွက်ပေါက်ပိတ်နေတယ်လို့ပြောမှာဖြစ်ပါတယ်ဒါတော့
အဲ့တော့တစ်ခုချင်းစီကြည့်မယ်ဆိုရင်ဒီနိုင်ငံရေးအရာဆိုရင်ရေကောက်ပွဲလုံးမယ်လို့လေတံပစ်လာပါတယ်ဒါကရောထွက်ပေါက်ဖြစ်လာနိုင်မှာလား
ဒါလည်းထွက်ပေါက်ဆရာသေကြတယ်နိုင်ငံရေးထွက်ပေါက် ရွေးကောက်ပွဲလုပ်မယ်ဆိုဘယ်လိုအခြေအနေနဲ့လုပ်မှာလဲသူကရွေးကောက်ပွဲလုပ်ဖို့တိုင်းပြည်ပုံမှန်ဖြစ်သေးဘူးဆိုပြီးတော့တတိပြီးတော့6လတွေ့တယ်နောက်တစ်ခါ6လတွေ့ပုံမှန်မကျေနေမဖြစ်ဘူးပြောတာအခုပုံမှန်ချင်းနေဖြစ်လာလို့လားသူတို့စပြောတဲ့အချိန်နဲ့ဆိုင်ပူလို့လာဆွေသွားခဲ့တယ်ဟိုရခိုင်ဘယ်လိုလုပ်ရွေးကောက်ပွဲလုပ်မှာဘူးပြင်းပြထန်တိုက်ပွဲဖြစ်နေလို့နေတော့မရဘူးထွန်းရီကောင်ပဲကရကရင်နီဆိုရင်လည်းပဲအလားတူပဲကချင်းကလည်းပြောရွေးကောက်ပွဲမဝင်ရတဲ့ဆိုပြီးတလောတုံးကပဲမနေ့ညတင်ညာရဲထုတ်တာတွေ့တယ်ကချင်း KIA ကထုတ်တာတွေ့တယ်အဲ့လိုပဲကရင်နီပြင်းနေမှလည်းကရင်ပြင်းနေမှလည်းအဲ့လိုဖြစ်နေရတကမှအဲ့လိုဖြစ်နေတဲ့အချိန်မှာဘယ်လိုလုပ်ရွေးကောက်ပွဲသွားလုပ်မှာလဲဆိုတော့ရွေးကောက်ပွဲလုပ်တိုင်းလည်းပဲအဲ့ credibility လူများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်ရလားဆိုတာစဉ်းစားဖို့လိုပါတယ်စကောင်စီဘက်ကတော့ရွေးကောက်ပွဲဥပဒေကိုသတ်မှတ်ထားတဲ့စီကံချက်တွေကို support ပေးတာရှိတယ်။ဒါနိုင်ငံရေးပါတီတချို့နဲ့ခေါ်တွေ့တယ်။အဲဒီခေါ်တွေ့ပြီးတော့ဒါရွေးကောက်ပွဲလို့ဆိုတော့လေသံတော့ပြစ်လာတယ်ဘယ်အချိန်ဘယ်နေရာဆိုတော့မပြောသေးဘူး။နောက်ဒီလိုအခြေအနေဖြစ်နေတဲ့အခါမျိုးမှာရွေးကောက်ပွဲလုပ်လာခြင်းအပြင်ရွေးကောက်ပွဲမှာဖြစ်လာမဲ့အကြမ်းဖက်ဆူမှုတွေပိုပြီးဆိုးွားလာနိုင်ပါတယ်။ရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံရဲ့တည်ငြိမ်တဲ့နိုင်ငံတွေမှာတော့ကြည်ပါအင်းကြီးနိုင်ငံတွေမှာဘင်္ဂလားဒေ့ရှ်ဘာလို့မှရွေးကောက်ပွဲဖြစ်တော့ဘလောက်ပဋိပက္ခဖြစ်ရလဲဆိုတာအဲ့ဒါမျိုးတွေမကြာခဏဖြစ်ရတယ်ဆိုတော့အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာရွေးကောက်ပွဲလို့ရင်တော့ရွေးကောက်ပွဲဟာစူပူအောင်ကြွားမှုကိုပို့ပြီးတော့ဆွတ်ပေးတဲ့ရွေးကောက်ပွဲမျိုးသာဖြစ်လိမ့်မယ်ထွက်ပေါက်တော့မဖြစ်လာနိုင်ဘူးလို့ခန့်မှန်းရပါတယ်မျိုးစင်
တန်တမန်ဆက်ဆံရေးအနေနဲ့ပြောမယ်ဆိုရင်လာဝါအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာသူကစစ်ကောင်စီအတွက်တစုံတရာထပ်ပေါရဖို့အတွက်စစ်ကောင်စီအတွက်တစုံတရာအသက်ရှူပေါရဖို့အတွက်လှုပ်လာနိုင်ပါလား
အခုကတော့လာအိုအစကြဥရာဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဘူးစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစည်းအဝေးတက်ဖို့ဆီလွှတ်ခဲ့တာရှိပါတယ်ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာအာဆီယံကမင်းတို့ဟာအာဆီယံ၅ချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလှယ်လက်မခံဘူးနိုင်ငံရေးကိုယ်စားလှယ်မဟုတ်တဲ့အဆင့်ဝင်ကတော့လက်ခံမယ်ဆိုတော့ပြောခဲ့တယ်။အင်ဒိုနီးရှားမှာအစည်းအဝေးကျင်းပစဉ်တုန်းကအဲဒီဟာကိုမြန်မာနိုင်ငံစစ်ကောင်စီကဒါကိုလက်မခံခဲ့ဘူး။လက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ခေါင်းဆောင်ဟွန်ဆန်းကဗိုလ်ချုပ်မှုကြီးမြောင်းလှန်စီကိုစာရေးခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်။အဲဒီစာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲ့ဒီမှာ Bangkok Post သတင်းစာထဲမှာအဲ့မြန်မာရေးကျွမ်းကျင်တဲ့ကာဝီဆောင်းပါးရှင်ကရေးထားတာကျွန်တော်ဖတ်ရပါတယ်။အဲ့ဒီဟောဗိုလ်ချုပ်ကြီးမြန်လာသိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့လည်းမလွတ်တော့ဘူးဆိုပြီးနေခဲ့တယ်လို့ပြောပါတယ်အဲ့ဒီမှာဆိုတော့အဲ့လိုတင်းနေခဲ့ပြီမယ်အခုကျတော့ Laos အလှည့်ကျလာတော့ Laos ကိုသူကအဲ့ဒီเขาเปลี่ยนไปแล้วไล่หลบไปเปลี่ยนหลุดเลยสว่าตัวทั่วปอกยัดโลยาญาตัวตัดเลยโปรโลยาได้แต่ว่าลาโอสกูซเลဖြစ်တယ်တန်ငံကြီးဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဗိုလ်ချုပ်ကြီးမြန်မာနဲ့တွေ့ရခါမှာသူတို့ဆွေးနေတယ်နိုင်ငံလုံးကဘာအသေးစိတ်ဆွေးနေစွာမထုတ်ပြန်ဘူးသူတို့ဆွေးနေပြီးမကြခင်မှာထိုင်းနိုင်ငံကြီးဝန်ကြီးကလည်းပဲလှုပ်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံကြီးဝန်ကြီးကလည်းပဲအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလှုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့ကတစ်ခါ transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုစာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုပြီးတော့သူကပြောတယ်။အာဆီယံကိုလည်းပဲပြောတယ်။အဲ့လိုတရုတ်ကိုလည်းပြောတယ်သူတို့ကအဲ့လိုလှုပ်တဲ့နေရာမှာတော့ပွင့်ပွင့်လင်းလင်းလှုပ်မယ်ဒီလိုလှုပ်ချင်းဒီမြန်မာပဋိပက္ခကိုညှင်းညမ်းစွာဖြည့်ရှင်းနိုင်ရေးအတွက်ဥတီဖို့ကြိုးရတယ်ဆိုပြီးတော့ထိုင်းကတော့ပွင့်ပွင့်လင်းလင်းပြောတယ်။ဆိုတော့ကျွန်တော်တခုသံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစကသွားတွေ့တယ်ဘာမှမပြောဘူးမကြခင်မှာပဲထိုင်းကအမေရိကန်နိုင်ငံကြီးဝင်နေတွေ့ဆိုတော့သူတို့ဟာလာအိုစ်ကိုလုံလုံလွှဲထားရမှာကိုများမယုံလေသလားလာအိုစ်တောင်မှတရုတ်ကရင်းနှီးရဟုတ်သူတို့ကအဲ့ဆိုတော့အဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်သွားပြီးလက်တွေ့တာလည်းဖြစ်နေတယ်ဟာဟိုဘက်တရုတ်သဘောနဲ့ဆုံဖြတ်တာလည်းဖြစ်ကုန်မယ်မင်းတို့လည်းလုတ်ပါဆွေးတော့ပြောတယ်လို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလဲတော့မသိဘူးဟိုဘက်နှစ်ခုကတော့နိုင်ငံစင်ထိုးနေရတယ်လို့ယူဆရပါတယ်ဆိုတော့မပြောတတ်ဘူးအဲ့ဒီလာအိုစ်တို့လုတ်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ကထိုင်းကလုတ်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြတယ်ဆိုရင်တော့တမျိုးတမျိုးထပ်ပေါက်ရနိုင်ပါတယ်အခုအထိကတော့ NUG ဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်ဟုတ်ပါတယ်မြန်မာရေးကဒီ နိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါ။အဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဥကျော်စံတာရဲ့အဖြစ်ကိုသိပြရစီ။
ဒီခရီးဆိုတာအမြန်မာပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့ Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါရဲ့။ဒီ Federal Democracy တိဆောက်ရေးခရီးလမ်းမှာအဓိကပိတ်ဆို့ထားတဲ့ဥတ္တရိုင်းကြီးကတော့ဆက်အနာရှင်စနစ်ဖြစ်ပါတယ်။ဆိုတော့ဒီဆက်အနာရှင်စနစ်ဆိုတဲ့ဥတ္တရိုင်းကြီးကိုဖြိုချရမယ်။ဆိုတော့အခုကြတော့စစ်တပ်ကခဏခဏဖြစ်နေပြီဆိုတော့စစ်တပ်ရိုင်းနေနေပြီပေါ့လေအဲ့လိုပြောလို့ရတယ်။ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တယောက်ကအစားထိုးလိုက်ရင်ကောဆက်အနာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးကြရှိရယ်။စနစ်တစ်ခုလုံးပြတ်သွားတော့နည်းနည်းလေးလုံရလင်းမထင်ပါရဲ။နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီဆိုအောင်တော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေ stumbling blocks တွေရှိသေးတယ်ဥပမာဖြင့် Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေဘက်ကအလုံးလောက်သဘောတူညီရပါလားဒီညမှာစစ်ကောင်စီကတခုပဲစိုးရင်ကောင်တာသူတို့ trap out အနေနဲ့ထည့်ပြောရမယ်ဆိုရင်သူတို့ကလူမျိုးရေးအဖြစ်ရန်တိုက်ပေးလိမ့်မလားအဲ့အသံတွေကြားနေရတယ်လေဟာဟိုမှာ Navy လိုမြန်မာရေတပ်ကိုအေးရပြခိုင်လို့နင်းမြုပ်သွားပြီးထွက်လာတဲ့လူဘလို့ဆပ်လိုက်တယ်ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွင်းမှာပေါ့ညစဉ်တွေ့ရတာမဖြစ်ဘူးသူတို့ကဲစင်းနေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေးကစစ်သုံးပန်းနဲ့ဖမ်းမိတော့မှသူတို့ကောင်းမွန်ပြုစုထားပြီးတော့စစ်သုံးပန်းအလဲလဲလုံးအောင်လို့ပြောခဲ့တာသူတို့ကောင်းမဲ right call မှာဆိုရင်လက်နက်ချလာတဲ့ရဲဘော်တွေကိုဘလို့ပြုစုတယ်ဆိုတာမြင်တဲ့အတိုင်းပါပဲဆိုတော့ဒါပေမဲ့တစ်ဖက်ကတော့ဒါလူမျိုးရေးပြည်ပခါတွေဖြစ်အောင်ဖန်တီးပြီးတော့ထွက်ပေါက်ဆန်နေလေသလားဆိုတာလည်းသံပြားဖြစ်เสียပါမြန်မာစစ်တပ်ဟာအဲ့လိုပဋိပက္ခအချင်းအကျမှာပဋိပက္ခဖန်တီးပြီးတော့ထွက်တယ်ဆိုတာအစဉ်အလာရှိခဲ့ပါတယ်။ဟိုတုန်းကစံပြတနာဖြစ်လာတုန်းကတရုတ်ဗမာအဓိကရုံးကိုသူတို့ဖန်တီးခဲ့တာရှိတယ်။တခါမိထီလာမှာဒီမွတ်စလင်ဗုဒ္ဓဘာသာပဋိပက္ခတွေဖန်တီးခဲ့တာအဲ့လိုမျိုးတွေအမျိုးမျိုးလွတ်တက်ပါတယ်ဆိုတော့ဒီဟာကိုတော့သတိထားစောင့်ကြည့်ရမှာပေါ့လေ။ဒါပေမဲ့အဲ့ဒီအခက်အခဲတွေလည်းကြော်လှောနိုင်တယ်ဆိုရင်တော့မျက်စင်မေးတဲ့ဒီခီးဟာဒီခီးကတိတ်မဝေးတော့ဘူးပေါ့တစင်ပြီးတစင်ကြရမယ်ခလုတ်စင်းတွေကတော့အများကြီးဖျက်အောင်မှဖြစ်ပါတယ်ဆေးအနာရှင်စနစ်တိုင်းကြီးကိုလည်းပဲအပြည့်ပြတ်ရှင်းရှင်းလင်းဖယ်ရှားနိုင်မှသာလျှင်တဖြည်းဖြည်းချင်းတူလာမှဖြစ်တယ်လို့ပဲပြောမှဖြစ်ပါတယ
်နောက်တစ်ခုမေးချင်တာရှိပါတယ်ဟိုကျမတို့ဒီဆွေးနွေးခန်းပေါ့နော်အပတ်စဉ်တင်ဆက်နေတဲ့ဆွေးနွေးခန်းမှာဥကျော်ဇန်တာရဲ့ဆွေးနွေးသုံးသက်ချက်တွေကိုနှစ်သက်တဲ့သူတွေရှိသလိုမကောင်းမြင်တယ်လို့နဲ့ဆိုပြီးတော့ဝေဖန်တဲ့သူတွေကမဲမလာရည်တဲ့သူတွေလည်းတွေ့ပါတယ်ဒီပေါ်မှာဥကျော်စံသာအနေနဲ့ဘာပြောချင်ပါလဲ
အာတကယ်တော့ကျွန်တော်တို့ကသတင်းသမားတွေပါကျွန်တော်တို့ကအမှန်ကိုအချက်လက်ကိုအခြေခံပြီးတော့ဒါ facts based analysis လုပ်ရတာဖြစ်ပါတယ်အချက်လက်ကိုအခြေခံပြီးတော့သုံးသပ်ခြင်းသာဖြစ်ပါတယ်ကျွန်တော်ဘာမှပူပြီးတော့ဟိုဘက်ဒီဘက်ရင်းပြီးမပြောပါဘူးကျွန်တော်စိတ်ထဲမှာဘယ်လိုပဲရှိနေရှိနေကျွန်တော်ဟာဒီ view ကိုအစီအမံကိုအဆုံးပြုပြီးတော့ကျွန်တော်ဆန္ဒတိုင်းပြောလို့လည်းမရပါဘူးကျွန်တော်ဟာအခြေအနေမှန်ကိုအမှန်တိုင်းကျွန်တော်သုံးသပ်ပြီးတော့ကျွန်တော်ပြောမိတာသာဖြစ်ပါတယ်ဆိုတော့ကျွန်တော်မကောက်မြင်တဲ့လွန်းတယ်လို့ဝေဖန်အပြစ်တင်သူတွေရှိရင်လည်းသူတို့လည်းပဲလွတ်လပ်စွာတင်နိုင်ပါတယ်ကျွန်တော်ဟာဒီမိုကရေစီကိုလက်ခံတဲ့မီဒီယာဖြစ်ပါတယ်လွတ်လပ်ဝေဖန်နိုင်ပါတယ်အပြစ်တင်တာရှိတယ်တချို့ဆဲဆိုကြတာတော့ဆီရပြပြပြောကြပါသေးဒါလည်းပဲကျွန်တော်တဲ့အခါမှာဖြစ်ပါတယ်လို့ပဲပြောပြစီပြစီ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံသာရှင
်ဟုတ်ကဲ့ဆက်လက်ဆွေးနွေးကြပါမယ
်ဤခီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသာရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးတော့ထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အားကစားကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်အခုတော့ generation z ကိုအစီအစဉ်အလှည့်ပေးကြပါတယ်ဒီသတင်းမှတ်မှာတော့ရှမ်းပြည်မြောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြားမှာသတင်းယူနေတဲ့လူငယ်သတင်းတောက်တူနဲ့မိတ်ဆက်ပေးကြပါတယ်ရှမ်းမြောက်မှာဖြစ်ပွားခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးမှာမြန်မာနိုင်ငံနဲ့ကမ္ဘာကိုတိကျတဲ့သတင်းတွေတင်ဆက်နိုင်ရေးလူငယ်သတင်းတောက်တွေဟာအသက်အန္တရာယ်ကြားကနေသတင်းတွေရယူခဲ့ရပါတယ်စီရေးပဋိပက္ခတွေကြားသတင်းရယူရတဲ့အတွေ့အကြုံကတန်ဖိုးရှိလာသလိုအခက်အခဲတွေနဲ့လည်းအများကြီးရင်ဆိုင်ခဲ့ရပါတယ် generation z ပြည်သက်အတွက်မက်ခင်လီကဆက်သွယ်စကားပြောထားပါတယ်
ဟေ့ Gen Z တို့တချင်ရောက်ပြန်ပြီနော်ဒီတစ်ပတ်တော့စစ်ပွဲတွေကြားထဲမှာစွန့်စွန့်ဆာဆာသတင်းယူနေတဲ့လူငယ်တိုင်းရင်းသားသတင်းတောက်တယောက်အကြောင်းပြောပြပေးခြင်းပါတယ်သူကဘာတူလဲဆိုတော့
ကျွန်တော်ကဒီဒီမိုင်းနိုင်မှာလက်ရှိလောလောဆယ်ဒီရွှေဖင်မီသတင်းအေဂျင်စီမှာကျွန်တော်ဒီသတင်းအေဒီတာတယောက်အနေနဲ့ကျွန်တော်တာဝန်ပြီးတော့ဟိုအလောလောလောက်ကိုင်နေပါတယ်
က conflict ဒေသဖြစ်တဲ့ရှမ်းပြည်နယ်မှာသတင်းတောက်အလုပ်ကိုမှရွေးချယ်ခဲ့တဲ့သူကိုဝေဖန်မှုတွေဘယ်လိုရှိခဲ့လဲ
။ဒေသစုပဝင်ကျင်မှာဆိုရင်လည်းကျွန်တော်တို့ဟိုဟိုအနိုင်ရင်မြင့်ဟိုမင်းလောက်နေတဲ့လောက်ကိုဟိုဒါအတော်လေးအနေနဲ့များရတော့တတိထဆင်ကျင်သွားလာအမ်မင်းတို့ဒါမျိုးလုပ်တယ်ကဟိုပတ်ဆိုင်အရှင်ပြောအဲ့တော့ကလည်းကျွန်တော်တို့ကဗောလန်တီယာလိုပုံစံမျိုးဖြစ်နေအောင်ဟိုပတ်ဆိုင်လည်းမရနိုင်ဘူးဆိုတော့ခါသူများကြီးလည်းတရုတ်ပြည်သွားတယ်ကျွန်တော်တို့သူများကြီးကပြန်လာပြီဆိုရင်ပတ်ဆိုင်အတချို့ကအိတ်လိုက်ပိုက်လာတယ်ကျွန်တော်တို့ကျတော့ထမင်းအောင်မှာနှမ်းမှန်အောင်စားနေရတဲ့အခြေအနေမျိုးပေါ့နော်အဲ့တော့ကလို့ဆိုရင်လည်းပြောတာမျိုးရှိရပေါ့နော်ဒီတမင်းဒီလောက်ကိုဆက်မလုပ်တဲ့အနေအားပုံများနေတယ်မင်းအတွက်ကလည်းတလန်းကဘွားတလန်းကဒါမျိုးရှိတယ်ဆိုတာမျိုးရပေါ့နော်အဲ့တော့ကဆိုရင်တော့တော်တော်လေးတော့ဝေဖန်ခံရတယ်ပေါ့နော်ဝေဖန်ခံရဆိုတော့များဟိုကိုတက်ကိုသူတို့ကလည်းကောင်းစေချင်တဲ့သဘောနဲ့သူတို့ကအကြံပြုတာပေါ့နော်
စစ်ပွဲတွေကြားထဲမှာတရင်ယူနေတယ်ဆိုတော့ဘလို့အခက်ခဲမျိုးတွေရောသူကြုံခဲ့ရလဲ
။အရင်ကတည်းကကျွန်တော်ဒီတိုက်ပွဲကြားထဲမှာကျွန်တော်တရင်တွေလိုက်ပြီးတော့ယူခဲ့ဘူးပဲပေါ့နော်။ဒါပေမဲ့ဒီနောက်ပိုင်းမှာတစ်တုံညာနှစ်ခွန်ဆစ်စင်ရဲ့တော်တွင်ကတော့တော်တော်လေးဟိုဒါအရင်တိုက်ပွဲနဲ့မတူဘူးပို့ပြီးတော့ပြင်းထန်လာတာရှိရပေါ့။ပြဿနာကဘာလဲဆိုဖုန်းလိုင်းတွေလည်းမရကြဘူး။ဖုန်းလမ်းမြေပြင်ချင်းတွေတိနိုင်ဖို့ဆိုတော့ကိုကိုရန်ကမြေပြင်ကိုသွားနိုင်မှာပဲပို့ပြီးတော့တိနိုင်မှာเนาะဒီ data မှာကျွန်တော်ရှိရတာနဲ့ဒီသတင်းတွေကအပြင်ကိုမရောက်နိုင်ဘူးဆိုတော့ကျွန်တော်တာဝန်မကြီးရကြာပါမှာเนาะခက်ခဲရတော့ဘာခက်ခဲဆိုအဓိကတော့လုံခြုံရေးပါပဲလုံခြုံရေးပြဿနာကအရင်တော့တိုက်ပွဲတွေဆိုရင်တော့ရှေ့တန်းနောက်တန်းအဲ့လိုမျိုးတွေရှိကြရပါเนาะဒီတိုက်ပွဲတွေကဘာဘလို့တိုက်ပွဲဖြစ်သွားလဲဆိုတော့လေချောင်းတိုက်ခတ်မှုတိုက်ပွဲမှာဒီဘက်ကလည်းဒရုန်းတွေတုံးပြီးတော့တိုက်တယ်ဟိုဘက်ကလည်းလေချောင်းတိုက်ခတ်မှုဘယ်နေရာမှာဘာချမလဲဆိုတော့ကျွန်တော်တို့ဘယ်နေရာနေနေအသက်လုံခြုံမှုမခံချက်မရှိဘူးပေါ့နော်ဒါပေမဲ့တန်းတန်းတလောက်တော့ကျွန်တော်တို့တော်လာလုံနေရတဲ့အခြေအနေမျိုးအဲ့တော့ဆိုရင်လည်းကိုတိုင်ရလဲဖုန်းလိုင်းတွေလဲအင်တာနက်လိုင်းတွေလဲလုံးဝမရနိုင်ဘူးအဲဆိုတော့ကိုယ့်ရဲ့ခြေနေကိုလဲဒီရုံးမွာကျွန်တော်ကအတက်နေပေးခဲ့မှာတဲ့ပပညာညာပေါ့နော်ကျွန်တော်တို့ကကိုတိုင်ရလဲပြန်ပြောင်းရဖို့မတင်နိုင်တဲ့အခြေအနေမျိုးကိုကျွန်တော်ဟိုကြုံတွေ့ခဲ့ရပြီနော်အဓိကပြဿနာကတော့အဲ့ဒါပါပဲကျန်တဲ့ဟာကတော့ကိုတိုင်ကပြဿနာလို့မမြင်တော့ဘူးပေါ့နော်အမြင်နဲ့ကျွန်တော်တို့ဟိုစားစရာတောက်ရေးစားရေးတောက်ရေးကတော့အမြင်နဲ့ဒါတိုက်ပွဲကြားထဲမှာသွားတယ်ဆိုတော့ဟိုဒါတော့ငက်တဲ့ချိန်ငက်တဲ့လဲအိတ်တာရဲ့မှာလမ်းဘေးမှာအိတ်ခဲရတာတို့ဟိုဘာလို့ဒီမြောင်းဘေးမှာအိတ်ခဲရတာမျိုးရှိရပေါ့နော်အဲ့ဒါတွေကအခက်ခဲတော့မဟုတ်တော့ဘူးပေါ့နော်ကျွန်တော်တို့ဘက်ကတော့
ဘလောက်ထိအသက်အန္တရာယ်နဲ့နီးကပ်ခဲ့ရလဲဆိုတာကိုလေသူကအခုလိုပဲပြောပြထားတယ်
။တောင်းဒေတာပေါ့နော်ဒီမန်3မြို့တိုက်ပွဲမှာကျွန်တော်ဟိုအဲ့မှာစပြီးတော့ဟိုဖြစ်ခဲ့ရပါတော့။အဲ့ဒီတိမ့်တဲ့စခန်းကုန်းကနေပြီးတော့ကျွန်တော်တို့အမှန်3မြို့ရှုခင်းနေကြည့်ရတယ်ပျက်စီးတဲ့အိမ်တွေမှာလည်းမြင်ရဆိုတော့စခန်းတိမ့်ပြီးတော့ကျွန်တော်တို့ကလည်းအော်အဲ့စခန်းကုန်းကျွန်တော်တို့လိုက်တက်လို့ရလားဒီဘက်ဖွဲ့စီကျွန်တော်မြင်အဲ့လိုက်တက်လို့ရတယ်ကိစ္စမရှိဘူးဆိုတော့အဲ့ဆိုရင်ကားနဲ့သွားမယ်ကားနဲ့သွားတဲ့ချိန်မှာကွန်ကရစ်လမ်းပေါ်မှာသူမိုင်းနဲ့ဘောင်းဆောင်ထောင်ထားတာကျွန်တော်တို့ကတက်သွားတာကျွန်တော်ရှေ့မှာလည်းကားနှစ်စီးကတက်သွားတယ်ဒါပေမဲ့သူတို့မနေမိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့နောက်ကပြန်တက်တယ်နောက်ကပြန်တက်တဲ့ချိန်မှာအဲ့မှာတလုံးနင်းမိရပါနင်းမိတဲ့ဟာတသေးလေးပေါ့နော်တသေးလေးနင်းမိတယ်တသေးလေးနင်းမိရအဲ့ချိန်မှာလေလေရင်ကဝဲနေတာပေါ့မှာအဲ့ဝိုင်ထွဲလေရင်ကဝဲပြီးတော့ဘုံနေကျဲနေတာပောက်ကွဲမှုဖြစ်တော့ကျွန်တော်တို့ထင်တာအော်ရေဒါဟွာပေါ့နော်ဒါလောလောဒါလေပြစ်တာပဲကျွန်တော်တို့မြင်မြန်ကားမောင်းမှရမယ်ဆိုပြီးတော့ကျွန်တော်တို့ကကားကိုချက်ချင်းမမောင်းသေးပဲနဲ့မောင်းလို့မရတော့ဘူးဘေးကနည်းနည်းဟွာဖြစ်နေအဲ့ဒါကျွန်တော်တို့ကအေးဒီကာဘာလေးပြန်ယူပြီးတော့ဟိုမှာမြောင်းထဲမှာပြန်သွားပုံပြန်သွားပုံပြီးတော့ပြန်နေတဲ့ချိန်မှာအော်မရဘူးငါတို့ကားလမ်းမပေါ်ပိတ်နေတယ်ကားနည်းနည်းပြန်သွားဆုတ်အောင်မယ်ဆိုတော့ကားပြန်ဆုတ်လာပြန်ဆုတ်လာတဲ့ချိန်မှာအဲ့မိုင်းကြီးကျွန်တော်တို့ပြန်ထပ်မင်းနေပြီးတဲ့ချိန်မှာကားကလုံးဝဒစားချင်းစီဖြစ်သွားတာဒါပေမဲ့ driver ကတော်တော်လေးကံကောင်းအဲ့တုန်းကလည်းကျွန်တော်တို့ကားပေါ်မှာရှိမနေဘူးကျွန်တော်ကားအောက်မှာပဲဆုတ်အဲ့လိုမျိုးပေါ့နော်တကယ်လို့ကားပေါ်မှာစီးခဲ့မယ်ဆိုရင်တော့အကုန်လုံးတေးရေပေါ့နော်အဲ့ချိန်မှာဓမီးတွေနဲ့ပြန်ထွန်းကြည့်တဲ့ချိန်မှာပဲလုံးဝတော့မိုင်းတွေမိုင်းခွင်းနဲ့ကျွန်တော်တို့ရောက်နေသွားတဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်အဲ့ချိန်မှာကျွန်တော်တို့ကဒါမဖြစ်တော့ကျွန်တော်ပြန်မရအောင်ဆိုပြန်သွားတာပြန်သွားတဲ့ချိန်မှာလည်းကျွန်တော်ဓမီဝိုင်ထုံးမိလို့လားမသိဘူးပေါ့နော်အဲ့ဝိုင်ထွက်ရနေပြီကျွန်တော်တို့လေရင်နဲ့ဘုံကျဲတဲ့ချိန်မှာလည်းကျွန်တော်တို့ဟိုနည်းနည်းတော့လှမ်းပေမဲ့လည်းဒါဟိုတော်တော်လေးပြင်းအားကြီးရပေါ့နော်ကျွန်တော်မြေကြီးမှာကျွန်တော်အကုန်လုံးဒီမြေကြီးတွေပါအကုန်လုံးပေသွားတဲ့အခြေအနေမျိုးလောက်ထိပေါ့နော်အဲ့ဒါကတော့အမှန်ရဆုံးတော့ပြောလို့ရရပေါ့နော
်သူ့ရဲ့အနာဂတ်ရည်မှန်းချက်တရားရောဘာတွေဖြစ်နိုင်လဲ
ကျွန်တော်ဒရင်မီဒီယာစိတ်ဝင်စားတဲ့ညီငယ်ညီမတွေအများကြီးရှိတယ်ကျွန်တော်အဲ့ဒါကြီးတက်နိုင်တယ်လို့ကျွန်တော်လန်လန်ဆွဲခေါ်ချင်တယ်ခွဲခေါ်မှာပဲဒီကဒရင်ထောက်တွေဥမာအရေးတည့်ပြည့်ပြီးဟေ့မင်းရေးတည့်ပြည့်ပြီးဟွာဖြစ်ပြီးဟေ့ဆိုရင်မင်းဘယ်ဒရင်ဌာနသွားပဲဒရင်ဌာနသွားကျွန်တော်တို့အဲ့လိုမျိုးကြီးမွေးထုတ်နိုင်တဲ့အချိန်ထိကျွန်တော်တို့ရေးမချက်ရှိရပါတော့ကိုကိုရေးမချက်ကဘာလဲဆိုတော့အော်အေးငါလည်းနိုင်ငံတကာပတ်ပြီးနိုင်ငံတကာမှာရောဘယ်လိုမျိုးရှိနေလဲဆိုရင်အတွေ့အကြုံမျိုးပေါ့နော်ကိုတရားတန်နေစင်းလဲဆိုတော့လိုက်ပြီးဒရင်လဲယူချင်တယ်လိုက်ပြီးလဲပက်ချင်တယ်ပေါ့နော်လိုက်ပြီးအတွေ့အကြုံလေးတွေလဲဟွာဖြစ်ချင်တယ်ပေါ့နော်အဲ့လိုမျိုးရေးမချက်တော့တယောက်ထဲနေနေဆိုရင်တော့အဲ့လိုမျိုးတော့ရှိရပါတော့
ကေဂျင်စီတို့ရေစစ်ပွဲတွေကြားထဲမှာအသက်အန္တရာယ်မမှုဘဲနဲ့ဆွတ်ဆွတ်ဆာဆာသတင်းယူခဲ့တဲ့လူငယ်တိုင်းရင်းသားသတင်းတောက်တယောက်အကြောင်းကိုကြားခဲ့ကြရတာနော်။နောက်အပတ်တွင်မှလည်းဂျင်စီတွေအတွက်ဂျင်စီရှိနေတာမို့ဆက်ဆက်စောင့်ကြည့်ကြပါနော်။တတ
ဒါကတော့တစ်တုံညာနှစ်ခွန်ရှမ်းမြောက်တိုက်ပွဲတွေကြားမှာသတင်းရယူခဲ့တဲ့လူငယ်သတင်းတောက်တယောက်နဲ့မက်ခင်လီစကားပြောခဲ့တဲ့ Generation Z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့လူငယ်တွေကမ္ဘာအဆင့်ပြိုင်ပွဲတွေကစားခွင့်များများရအောင်လုပ်တဲ့အနေနဲ့လူငယ်ကမ္ဘာဖလားဘောလုံးပွဲကိုနှစ်ဆင်ကျင်းပပြီးတော့အသင်းရဲ့အရေးအတွက်ကိုတိုးချဲ့သွားမယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်။ Paris Olympic ပြိုင်ပွဲကာလအတွင်းမှာ Ukraine စစ်ပွဲအပြစ်ရဖို့ ရုရှားနိုင်ငံကိုတောင်းဆိုသွားမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောလိုက်ပါတယ်ဒီလိုမျိုးထူးခြားတဲ့တပတ်အတွင်းကအားကစားသတင်းတွေကိုစူးစိပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အသက်18နှစ်အောက်လူငယ်ကမ္ဘာဖလားဘောလုံးပွဲကိုလာမယ့်2025ခုနှစ်ကစပြီးတော့နှစ်စဉ်ကျင်းပသွားမယ်လို့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောလိုက်ပါတယ်အသက်18နှစ်အောက်လူငယ်ကမ္ဘာဖလားကိုအခုခါမှာနှစ်နှစ်တစ်ကြိမ်ကျင်းပနေတာကနေ2025ကစပြီးတော့နှစ်စဉ်ကျင်းပသွားမှာဖြစ်ပြီးတော့အသင်းရဲ့အတွက်ကိုလည်း48သန်းထိတိုးချဲ့သွားမှာဖြစ်တယ်လို့ FIFA ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကချာသာဘရီနီကပြောလိုက်ပါတယ်
We need to give opportunities as well to these girls and to these boys, opportunities to shine at the highest stage. At the
ကျွန်တော်တို့အနေနဲ့ယောက်ျားလေးနဲ့မိန်းကလေးလူငယ်တွေကိုခွင့်ရေးတွေပေးဖို့လိုပါတယ်။အမြင့်ဆုံးအဆင့်ဖြစ်တဲ့ကမ္ဘာအဆင့်ပြိုင်ပွဲတွေမှာတောက်ပလာနိုင်ဖို့အတွက်အခွင့်အရေးတွေပေးဖို့လိုပါတယ်။အဲ့ဒီအချက်တွေကြောင့်ကျွန်တော်တို့အနေနဲ့အသက်18နှစ်ယောက်မျိုးသားနဲ့မျိုးသမီးလူငယ်ကမ္ဘာဖလားပြိုင်ပွဲတွေမှာအသင်းအကြီးအတွက်ပို့တိုးကိုဆုံးဖြတ်လိုက်တယ်လို့ပြိုင်ပွဲတွေကိုလည်းနှစ်စဉ်ကျင်းပကိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။
ဒီပြိုင်ပွဲကိုတော့ကာတာနိုင်ငံက2025ကနေ2029အထိ၅ကြိမ်ဆက်တိုက်အင်ရှင်ဖြစ်ကျင်းပသွားမှာဖြစ်တယ်လို့လည်း FIFA ကပြောပါတယ်။ဒါပြင်အမျိုးသမီးအသက်18နှစ်အောက်လူငယ်ကမ္ဘာဖလားဘောလုံးပွဲကိုလည်း2025ကနေစပြီးတော့နှစ်စဉ်ကျင်းပသွားမှာဖြစ်ပြီးတော့အသင်းရဲ့အတွက်ကို16သင်းကနေ24သင်းအထိတိုးချဲ့သွားမှာဖြစ်တယ်လို့ပြောပါတယ်။2025အသက်18နှစ်အောက်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတော့မော်ရိုကိုနိုင်ငံမှာကျင်းပမှာဖြစ်ပြီးတော့2025ကနေ2029ခုနှစ်အထိငါးနှစ်သက်တိုက်ကျင်းပသွားမှာဖြစ်ပါတယ်။ကမ္ဘာ့အဆင့်ပြိုင်ပွဲတွေကိုအင်ရှင်ဖြစ်လက်ကန်ကျင်းပဖို့ကိစ္စကမလွယ်ကူတာကြောင့်အခြေခံအဆောက်အုံကောင်းတွေရှိဖို့လိုအပ်ပြီးတော့အပြောင်းလဲတွေတိတ်မရှိဘဲတည်တည်ငြိမ်ငြိမ်နဲ့ကျင်းပနိုင်အောင်နိုင်ငံတစ်ခုတည်းမှာပဲငါးနှစ်သက်တိုက်ကျင်းပဖို့ဆုံးဖြတ်ခဲ့တာလည်းဖြစ်တယ်လို့ FIFA ကပြောပါတယ်ခင်ဗျာ။ယူရိုပါချန်ပီယံလိဘောလုံးပွဲควอเตอร์ไฟนอลပွဲစဉ်တွေကိုတော့ပြီးခဲ့တဲ့တောက်ချာနေ့ကဆွစ်ဇာလန်နိုင်ငံနီယံမြို့က UEFA ယူရိုပါဘောလုံးဖွဲ့ချုပ်မှာမဲလိုက်ခဲ့ကြပါတယ်ควอเตอร์ไฟนอลမှာတော့လက်ရှိချန်ပီယံမန်စီးတီးကစပိန်ကနာမည်ကြီးရီယယ်မက်ဒရစ်နဲ့တွေ့မှာဖြစ်ပြီးတော့ရီယယ်မက်ဒရစ်ရဲ့မြို့ကန်ပြိုင်ဘက်အတ္လက်တီကိုမက်ဒရစ်ကတော့ဒေါ့မန်နဲ့တွေ့မှာဖြစ်ပါတယ်မက်ဆီရဲ့အသင်းဟောင်းဘာစလိုနာအသင်းကတော့သူ့ရဲ့နောက်ထပ်အသင်းဟောင်းတစ်ခုဖြစ်တဲ့ PSG နဲ့တွေ့မှာဖြစ်ပြီးတော့ပရီးမီယာလိဂ်မှာဇယားထိတ်ရောက်နေတဲ့အာစနယ်ကတော့ဂျာမနီကနာမည်ကြီးဘိုင်ယန်မြူနစ်နဲ့ကစားမှာဖြစ်လို့စပေါ်စတိုက်စင်မူဟောင်းဟယ်ရီကိန်းနဲ့အာစနယ်တို့ကြော့ပြန်တွေ့ကြမှာလည်းဖြစ်ပါတယ်။လက်ရှိချန်ပီယံမန်စီးတီးနဲ့ရီယယ်မက်ဒရစ်အသင်းတို့ဟာပြီးခဲ့တဲ့နှစ်နှစ်မှာစီမီဖိုင်နယ်မှာနှစ်ကြိမ်ဆုံးခဲ့ပြီးတော့2022ကရီယယ်မက်ဒရစ်ကနိုင်ပြီးတော့မနစ်ကတော့မန်စီးတီးကနိုင်ခဲ့တာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲအဲ့ဒီမှာနိုင်တဲ့နှစ်သင်းလုံးဖိုင်နယ်မှာနိုင်ပြီးတော့ချန်ပီယံဖြစ်ခဲ့ကြတာပါ။ရီယယ်မက်ဒရစ်အသင်းနဲ့တွေ့မှလည်းပတ်သက်ပြီးတော့မန်စီးတီးနီးပြပက်ဂေါ်ဒီယိုလာကတော့
Yeah, we don't have another option. Yeah, it looks like
ကျွန်တော်တို့ကနောက်ထပ်ရွေးချယ်စရာမရှိပါဘူး။ရီယယ်မက်ဒရစ်နဲ့တုံးနဲ့ဆက်တိုက်တွေ့တာဆိုတော့အစင်လာလေးတစ်ခုလိုတော့ဖြစ်လာပါပြီ။သူတို့ကဒီချန်ပီယံလိဂ်ကို14ကြိမ်ပိုဆွဲထားတာဆိုတော့ဒီပြိုင်ပွဲရဲ့ဘယင်မှာဘာပဲဖြစ်ဖြစ်ကြားတဲ့အတိုင်းပေါ့။ကျွန်တော်တို့အဲ့ဒီအချိန်မှာအကောင်းဆုံးအနေထားရှိနေဖို့မျှော်လင့်ပြီးမက်ဒရစ်မှာပထမအကြော့ကစားဖို့ကလည်းတည်င်းပတ်အနေငယ်လိုပါသေးတယ်။ကြည့်ပါဗျာ
အာစနယ်နဲ့ဘိုင်ယန်မြူနစ်ကတော့2000-2001ဘောလုံးရာသီကစပြီးတော့ချန်ပီယံစ်လိဂ်မှာ6ကြိမ်တွေ့ထားပါတယ်အဲ့ဒီမှာတော့အုပ်စုမှ2ကြိမ်ရှုံးထွက်အဆင့်မှာ4ကြိမ်တွေ့ခဲ့ပြီးတော့ရှုံးထွက်အဆင့်4ကြိမ်စလုံးမှာတော့ဘိုင်ယန်က2ပွဲပေါင်းရလက်တီနဲ့နိုင်ပြီးတော့နောက်အဆင့်တွေကိုတက်ခဲ့တာပါ2016-2019မှာနောက်ဆုံးကြိမ်တွေ့ခဲ့လုံးကတော့ဘိုင်ယန်ကပဲ2ပွဲစလုံးမှာ5ဂိုးတစ်ဂိုးစီနဲ့နိုင်ခဲ့တာဖြစ်ပါတယ်Champions League Quarter Final ပထမအကြော့ပွဲတွေကိုတော့ April 9ရက်နေ့နဲ့10ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးတော့ဒုတိယအကြော့ကိုတော့ April 16ရက်နေ့နဲ့19ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်။ Semi Final မှာတော့ Man City နဲ့ Real တို့နိုင်တဲ့သူက Arsenal နဲ့ Bayern တို့နိုင်တဲ့သူနဲ့တွေ့မှာဖြစ်ပြီးတော့ Barcelona နဲ့ PSG နိုင်တဲ့သူကတော့ Atletico Madrid နဲ့ Dortmund နိုင်တဲ့သူနဲ့တွေ့မှာဖြစ်ပါတယ်။ Final ကိုတော့ဇွန်လ10ရက်နေ့ကျရင် London မြို့က Wembley ခွင့်ကြီးမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်က FA ဘလာဘောလုံးပွဲတွေမှာတော့ Man U, Man City, Chelsea နဲ့ Coventry City အသင်းတွေစီးဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေကတော့ FA ဘလာควอเตอร์ไฟนอลပွဲစဉ်တွေကိုကစားခဲ့ကြတာမှာ Champion Man City က Newcastle ကို2ဂိုးကိုမရှိနဲ့နိုင်ပြီး Coventry က Wolves ကိုဒဏ်ရာအချိန်ပိုမှာတွင်းတဲ့2ဂိုးနဲ့3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ Chelsea နဲ့ Leicester City ပွဲမှာလည်း Chelsea ကဒဏ်ရာရအချိန်ပိုမှာ9ဂိုး2ဂိုးတွင်းပြီးတော့4ဂိုး2ဂိုးနဲ့နိုင်ပြီးစီးဖိုင်နယ်တက်သွားခဲ့ပါတယ်။ မန်ယူနဲ့လီဗာပူးတို့ပွဲမှာတော့ပုံမှန်ပွဲချိန်မှာတစ်ဖက်နှစ်ဂိုးစီတည်ကျနေလို့အချိန်ပိုကစားကြတာမှမန်ယူကတန်ရအချိန်ပိုနောက်ဆုံးမိနစ်မှာအနိုင်ဂိုးသွင်းပြီးတော့၄ဂိုး၃ဂိုးနဲ့နိုင်သွားခဲ့ပါတယ်။မန်ယူတက်ဂိုးတွေကတော့မက်တော်မနီ၊အန်တိုနီ ရက်ရှ်ဖို့နဲ့အမတ်ဒီယာလိုတို့ကသွင်းပေးခဲ့တာပါ။စီးဖိုင်နယ်မှာတော့မန်စီးတီးနဲ့ချဲလ်စီ၊မန်ယူနဲ့ကော်ဗန်ထရီစီးတီးတို့တွေ့ကြမှာဖြစ်ပြီးတော့စီးဖိုင်နယ်ပွဲတွေကတော့လာမယ့်20နဲ့21ရက်နေ့တွေမှာကစားသွားကြမှာဖြစ်ပါတယ်ခင်ဗျာ။နောက်တဲ့ဘောလုံးသတင်းတစ်ခုကတော့တူရကီနိုင်ငံက Trabzonspor နဲ့ Fenerbahçe တို့ရဲ့ Super League ဘောလုံးပွဲမှာ Trabzonspor ပရိသတ်တွေကွင်းထဲဝင်ပြီးတော့ Fenerbahçe ကစားသမားတွေကိုတိုက်ခိုက်ခဲ့တဲ့ကိစ္စဟာလက်ခံနိုင်စရာမရှိတဲ့ကိစ္စဖြစ်ပြီးတော့အာဏာပိုင်တွေအနေနဲ့ပြစ်မှုကျူးလွန်တဲ့သူတွေကိုအရေးယူသင့်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောလိုက်ပါတယ်။ဒီပွဲမှာ Fenerbahçe အသင်းက Trabzonspor အသင်းကို 3-2 နဲ့နိုင်ပြီးတဲ့နောက်မှာ Trabzonspor အသင်းကိုအားပေးတဲ့ပရိသတ်တွေဟာကွင်းထဲကိုဆင်းလာပြီးတော့ဖီနာဘာဂျီကစားသမားတွေကိုရန်ပြူတိုက်ခိုက်ခဲ့လို့ပြဿနာတွေဖြစ်ခဲ့ကြတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပရိသတ်12ယောက်ကိုဖမ်းဆီးလိုက်တယ်လို့တူရကီပြည်ထောင်စုဝန်ကြီးကအိတ်လူမှုကွန်ရက်ကနေပြောလိုက်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြီးတဲ့အခါမှာပြစ်မှုကျူးလွန်ထားတဲ့သူတွေကိုဥပဒေတိုင်းအရေးယူသွားမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Indians World မှာကျင်းပတဲ့ BNP Paribas Tennis ပြိုင်ပွဲမှာတော့ Carlos Alcaraz နဲ့Igor Swiatek တို့အနိုင်ရပြီးတော့ချန်ပီယံလီဖြစ်သွားကြပါတယ်။မြို့သားဖိုင်နယ်မှာတော့ Spain က Alcaraz နဲ့ Russia က Daniel Medvedev တို့ဘောလုခဲ့ကြပြီးတော့ Alcaraz က6-6-1နဲ့အနိုင်ရပြီးဘိုးဆွဲသွားခဲ့ပါတယ်။မနေ့တုန်းကလည်းသူတို့နှစ်ယောက်ဖိုင်နယ်မှာတွေ့ခဲ့ကြပြီးတော့အဲ့တုန်းကတော့ Alcaraz ကနိုင်ခဲ့တာကြောင့်ဒါဟာသူ့အတွက်တော့ Indian World Tennis ပြိုင်ပွဲကိုနှစ်နှစ်သက်တိုက်ဘိုးဆွဲတာဖြစ်ပါတယ်။မြန်မာပြည်သူချင်းဖိုင်နယ်မှာတော့ပိုလန်ကကမ္ဘာအဆင့်တဲ့ Igor Swiatek ကမာရီယာဆာကာရီကို 6-4-6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။အခုလိုအနိုင်ရသွားတဲ့အတွက်ဒါဟာ Swiatek အတွက်တော့ Indian World Open Tennis ပြိုင်ပွဲကိုဒုတိယအကြိမ်ပိုဆွဲတာလည်းဖြစ်ပါတယ်ခင်ဗျာ။နာမည်2024 Paris Olympic ပြိုင်ပွဲကာလအတွင်းမှာတော့ Ukraine စစ်ပွဲကိုအပြစ်ခတ်ရပ်ဆဲဖို့ရုရှားနိုင်ငံကိုတောင်းဆိုသွားမှာဖြစ်တယ်လို့ပြည်သူ့သမ္မတ Emmanuel Macron က March 16ရက်နေ့ကယူကရိန်းရုပ်သံနဲ့အင်တာဗျူးမှာပြောလိုက်ပါတယ်
။ Il sera demandé.
ဒီလိုအပြစ်ရဖို့ကိစ္စကိုတောင်းဆိုသွားမှာဖြစ်ပါတယ
်။အခုလိုပြည်သူ့ဘက်ကတောင်းဆိုတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားဘက်ကလည်းပြည်သူ့အနေနဲ့ယူကရိန်းကိုလက်နက်ပံ့ပိုးတာတွေရပ်တန့်ဖို့ပြောလိုက်သလိုပြည်သူ့သမ္မတ Macron အနေနဲ့အရှေ့လက်ပိုင်းဒေသပဋိပက္ခမှာအလားတူအပြစ်ရဖို့တောင်းဆိုတာတွေလုံးသင့်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Maria Zakharova ကပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ပို့တပူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။ဂါဇာကမြောက်ဒေသကိုရိတ်ခါအကူအညီတစ်တွေပေးမိပွင့်လို့ဗြိတိန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဂါဇာမှာလူသားချင်းစာနာမှုအကူအညီနဲ့အပြစ်ခတ်ရဲစေးအစ်တစ်ကိုတိုးမြှင့်ပေးဖို့အတွက်အမေရိကန်ကတာဝန်ရှိသူတွေနဲ့အစ္စရေးဘက်ကအရာရှိတွေလာမယ့်သတင်းပတ်ထဲမှာဆွေးနွေးမှုမတိုင်ခင်မှာပဲဗြိတိန်ကအခုလိုကြေညာလိုက်တာပါ။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့အိမ်ကိုဒီကနေ့မတ်လ20ရက်နေ့ကလေလံတင်ရောက်ချခဲ့တာမှာလေလံဆွဲတဲ့သူမရှိတဲ့အတွက်လေလံပွဲမအောင်မြင်ခဲ့ပါဘူး။လေလံကျန်းကင်းဆေးကိုမြန်မာကျပ်ငွေ315ဘီလီယံအမေရိကန်ဒေါ်လာတန်90ဝန်းကျင်နဲ့စတင်ခဲ့ပေမဲ့လေလံဆွဲမဲ့သူမရှိတဲ့အတွက်လေလံပွဲမအောင်မြင်ကြောင်းကိုလေလံစီမံခန့်ခွဲတဲ့ Billis အရာရှိကဒေါန်ဆန်းစုကြည်ရဲ့ခြံရှိမှာပဲကြေညာခဲ့တာပါ။နေ့ကနီးပါးရှိတဲ့ဒီခြံကိုလေလံဆွဲဝယ်မဲ့သူမရှိတဲ့အတွက်အခုတချိန်ကျင်းပတဲ့လေလံပွဲပြီးဆုံးခဲ့ပြီးတဲ့နောက်ထပ်လေလံပွဲကိုထပ်လုပ်သွားမယ်လို့ပြောပေမဲ့ဘယ်နေ့မှထပ်လုပ်မယ်ဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိပါဘူးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြေပြန့်လာနေတဲ့အတွက်ကြောင့်အရှေ့တန်အာရှနိုင်ငံများအသင်းအာဆီယံနဲ့အတူငြိမ်းချမ်းရအောင်ဝိုင်းဝန်းကြိုးပမ်းကြဖို့အတွက်ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာပြည်ပခါရီကြီးထွားလာရာကနေနေရစွန့်ခွာလာကြတဲ့ဒုက္ခသည်တွေအတွက်ဗြိတိန်ကပေါင်ငွေတန်120လောက်အကူအညီပေးထားကြောင်းကိုလည်းပြောပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစပြီးတော့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြည်ပခါတွေနဲ့ငြင်းချင်းအကြက်တဲတွေပေါ်ပေါက်နေတဲ့အတွက်ကြောင့်မလို့နေရစွန့်ခွာရသူ 1.8 သန်းကျော်ရှိနေပြီဖြစ်ပါရဲ့ရှင
်။ပုတ်တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရေးမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ ဂျိုနက်ကမင်းဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါသေးရှင်။This program